to the Voice of America in Burmese.
မင်္ဂလာများချမ်းသာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2020ပြည့်နှစ်မတ်လ13ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိထုတ်လွှင့်ပေးနေပါပြီ။ဒိုင်းလိုမီတာ1925 32နဲ့ဆိုင်းလက်မီတာ190တို့ကနေကြိုက်ရိုက်နားဆင်နိုင်ပါပြီရှင်။တောက်ကြညာအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
ကျမကတော့ဆွမျက်မော်ပါအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိမကြခင်မှာကြဲကြဲပြန့်ပြန့်ဖြစ်နိုင်တော့မယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုရဲ့ဇနီးတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတာကြောင့်ဝန်ကြီးချုပ်လည်းတခြားသူတွေနဲ့မတွေ့ပဲသတင်းနှစ်ပတ်တိကျခွဲနေနေပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရရနိုင်တဲ့အခြေအနေပြပါမယ်ရှင
်ဟုတ်ကဲ့ပါရှင်တောက်ကြညာအတွက်သောရရှင်နေနာဆင်ရမယ်ထိတဲ့ရောက်သတင်းတွေကတော့ကမ္ဘာကပ်ရောဂါဖြစ်နေတတ်မှတ်လိုက်ပြီးဖြစ်တဲ့ COVID-19 ရောဂါရင်းဆိုင်လုံးဆောင်ဒီချိန်မှာပဲကုန်ပစ္စည်းတွေဈေးကစားတာနဲ့မမှန်သတင်းဖြန့်တာတွေကိုပြင်းပြင်းထန်ထန်အရေးယူမယ်လို့အစိုးရကဒီကနေ့သတိပေးလိုက်ပါတယ်
။ဈေးကစားတဲ့အကျိုးများဆားတဲ့လုပ်ငန်းရှင်တွေ၊ကျောင်းချတဲ့လူတွေကိုလည်းကျွန်တော်တို့အခုပြရတိုင်းသတိပေးပါတယ်။ကျွန်တော်တို့တိတိကျကျအရေးယူမှာဖြစ်ပါတယ်။
သမရယုံပြောခွင့်ရပြောခဲ့တာပါရှင်။ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။ဒီလိုမျိုးကိုဗစ်ကြောင့်မြန်မာနိုင်ငံအတွင်းကအထည်ချုပ်ဆက်ရုံတချို့ပိတ်သိမ်းတာတွေ၊လုံသားလျှော့ချတာတွေကြောင့်အထည်ချုပ်လုံသား8000ကျော်လောက်အလုပ်လက်မဲ့ဖြစ်ကုန်ပါပြီ။နောက်ပြီးတော့ကိုဗစ်ကူးစက်ခံရမှာဆိုရင်လို့ဗုဒ္ဓဘာသာမှာရောက်နေတဲ့မြန်မာနိုင်ငံသား2000ကျော်ကိုမတ်လ22ရက်နေ့မှာအားလုံးကိုပြန်ခေါ်တော့မယ့်အကြောင်းနဲ့အတူရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကစီရဲအခြေအနေတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။အပတ်စဉ်ကဏ္ဍတွေမှာတော့အမျိုးသမီးကဏ္ဍ၊အထူးသဖြင့်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအချိန်ဆုံးကတော့တောက်ကြညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိမကြခင်ကြေကြေပြန့်ပြန့်စစ်ဆေးနိုင်တော့မယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်။စစ်ဆေးနိုင်ဖို့အတားအဆီးဖြစ်နေတဲ့ကြိုးနေတွေအလုံးကိုရှင်းလင်းထားပြီလို့သမ္မတက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာပါ။ဒါပေမဲ့ဘလောက်အတိုင်းအတာနဲ့ဘလို့စစ်ဆေးနိုင်မှာလဲဆိုတဲ့အသေးစိတ်ကိုတော့သူကရှင်းပြမထားပါဘူး။ဗိုင်းရပ်စ်ပိုးစစ်ဆေးမှုစနစ်ကိုရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကလေ့လာသုံးသပ်ထားပြီးမှဘာမှထိထိရောက်ရောက်မလုပ်ဘူးလို့သမ္မတဆိုပါတယ်။အရင်သမ္မတဟောင်းဘရက်အိုဘားမားလုတ်ခဲ့တဲ့အပြောင်းလဲတွေကြောင့်ခက်ခဲနေတာလို့လည်းအပြစ်တင်ပါတယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုရှိမရှိစစ်ဆေးနိုင်ရေးအပါအဝင်ပြည်ထောင်စုအစိုးရရဲ့တုံ့ပြန်မှုဘိုင်းနဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေချိန်မှာသမ္မတကအခုလိုပြောကြတာပါ။ကိုရိုနာဗိုင်းရပ်စ်ကိုတုံ့ပြန်ရေးဥပဒေကြမ်းကိုတော့လွတ်တော်မှာအတည်ပြုနိုင်မှုအတွက်လွတ်တော်အမတ်တွေဆွေးနွေးနေကြပါတယ်။ဥပဒေကြမ်းတွေကဘယ်အချက်တွေကိုသဘောတူထားပြီလဲဆိုတာကိုဒီကနေ့တောက်ချာနေ့မှာကြေညာနိုင်မယ်လို့မျှော်လင့်တဲ့အကြောင်းအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားထားပါတယ်။လွှတ်တော်အဆောက်အဦတွေကိုအများပြည်သူဝင်ဝင်ကိုတော့ဧပြီလအထိဖိတ်ထားပါတယ်။အမေရိကန်ပြည်ထောင်စုမှာစုစုပေါင်းကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေသူလောလောဆယ် 1,900 ကျော်ရှိပြီးတော့သေဆုံးသူ40ရှိနေပါတယ်။နယူးယောက်မြို့မှာကြာသပတေးနေ့အထိပိုးကူးစက်နေသူ65ယောက်ရှိတယ်လို့မြို့တော်ဝန်ဘီပလာစီယိုကပြောပါတယ်။ပိုးကူးစက်မှုကိုတားဆီးနိုင်ဖို့နယူးယောက်မြို့မှာအရေးပေါ်အခြေအနေထုတ်ပြန်ထားပြီးတော့လူစုလူဝေးလုပ်တာတွေကိုတားမြစ်ထားပါတယ်။ဒါကြောင့်နယူးယောက်မြို့ကနာမည်ကျော် Broadway ပြဿနာရုံတွေကိုလည်းယာယီပိတ်ထားပါတယ်။ Maryland နဲ့ Ohio ပြည်နယ်တွေမှာတော့စာတင်ကျောင်းအားလုံးကိုပိတ်လိုက်ပါတယ်။ကမ္ဘာတဝိုင်းဧည့်သည်အများဆုံးလာကြတဲ့နေရာတစ်ခုဖြစ်တဲ့ California ပြည်နယ်က Disneyland ကစားကွင်းကြီးကိုလည်းမတ်လတလလုံးပိတ်ထားမယ်လို့ကြေညာပါတယ်။ကမ္ဘာတဝိုင်းနိုင်ငံပေါင်း130ကျော်မှ Corona Virus ကိုကူးစက်နေသူ3,300ကျော်ရှိနေပါတယ်။ဗိုင်းရပ်စ်ကိုစတင်ကူးစက်ခဲ့တဲ့တရုတ်နိုင်ငံမှာတော့နောက်ထပ်ပိုးကူးသူဒီကနေ့7ယောက်ပဲရှိတယ်လို့ကြေညာပါတယ်ရှင်
။ယူရိုနိုင်ငံမှာအမေရိကန်နဲ့ပူးပေါင်းတပ်ဖွဲ့တွေခြေစိုက်တဲ့စစ်ကမ်းတစ်ခုတိုက်ခိုက်ခံရပြီး24နာရီကြာမှာပဲအီရန်ပံပိုးနေတဲ့လက်နက်ကိုင်အဖွဲ့ရဲ့လက်နက်တိုက်ကိုအမေရိကန်ကလေကြောင်းကနေတုံ့ပြန်တိုက်ခိုက်ခဲ့ပါတယ်။ဘက်ဒက်မြို့မြောက်ပိုင်းကကန်တာဂျီစစ်တမ်းအပေါ်ဗုဒ္ဓနေကရော့ကတ်ဒုံးနေတဲ့တိုက်ခိုက်မှုအတွင်းအမေရိကန်တပ်ဖွဲ့ဝင်2ယောက်နဲ့ဗြိတိန်တပ်ဖွဲ့ဝင်1ယောက်တိစုံးခဲ့ပြီး14ယောက်ထိကိုက်တရခဲ့တာပါ။ဒါကိုတုံ့ပြန်တဲ့အနေနဲ့ဂျာတော်ရီနေညာပိုင်းကနေဒီနေ့တောက်ကြနေအစောပိုင်းရောက်တဲ့အထိကာတာရီဟက်ဇ်ဘိုလာအဖွဲ့လက်နက်တူလောင်ထားတဲ့နေရာ၅ခုကိုပြစ်မှတ်ထားပြီးတော့အမေရိကန်ကလေကြောင်းကနေတိုက်ခိုက်ခဲ့တာပါ Kamdaji 6ခန်းကိုတိုက်ခိုက်ရမှာ၃တဲ့ Khajusha Rocket ဒုံးကျည်မျိုးတွေကိုတူလောင်ထားတဲ့နေရာတွေအပေါ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ Pentagon စစ်ဌာနချုပ်ကကြေညာချက်ထုတ်ပြန်ပါတယ် American 6ခန်းတွေကိုတိုက်ခိုက်အမေရိကန်စစ်တီတွေတည်ဆုံနိုင်ရစေခဲ့တဲ့လုံရမျိုးလုံးရင်ဒီတိုင်းကြည့်နေမှာမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီး Mark Esper ကပြောပါတယ်မ Megano Daikani, Kate, Pima, near the Chugu, Kadavi has Fuller, Lenagai Puega, Lenatula, Yu, Moka, Tanajo di Chile, a tongue juni, yellow, erased the gap, Yore, Chim Sidia, Susamuri, and near Nara, Loya, Diluni Mesa, Samantha and Nina, the other American, Daddy, Shinirane, the Daddy, Jimurigo, and the Tongan, and so we do. In Nangajai, we need an up, Yawaya, Abbas, Musavi, Gachina, Topia, Mio, Tongan, I was.
American in a Taliban point at Yashi Tire, the Bodu Jago, Sunlopo, a Democrat David May. Did the Bodu Nimu sell at Dimian Haye to a Tedo Agamem Yimbulu, Afghanistan, American Damiasaya, Achi Gega, Pioja Library, American and Yayu Tire, the Bodu Nijadrega, the Choto Wagove, Taliban Nubaka, Lainarello, Bojoji, Kenneth Magandiga, Soto Madrigo, Pioja Girava.
Attacks continue at an unacceptably high rate across the country. Those attacks, although at a high rate, are not delivered in the city.
Afghanistan and Guam, Taikai Hun, Nonga, Lamakanila, Mian Denivare, Bumyala, Nira, Taikai Muriga, Puba, Dapari, Sidi Niari, Mule Niari, Mahobi, Me, Afghan Dapa, when we are Kinsa Kanri, Sis Kanri, Bot, Taikai Nira, Chidelo, a Chile by Saya, American Damiai, Damuji, Bojoji, Kenneth McKenzie, Pioja Girava. Taliban no baka kulu takai muri do me and loni raha. Ninja yazen bare, lupioni ran a sanjani le lule duga biobare. Session near Jani Vipide Afghan Sipwe Sonda Yedwe. February Larunga, American and Taliban Pueja, Lampa Tota at the Bodunija Yasuino. Salila Dreama, American and Nanganagabu Boundary Along, Afghanistan and Nagani Yoda Yama Chibare. The Bodunija Dai Lampa Tobi or Dia Dons and Naya Dre. American Dapa with the Dong Dongani. Shut out. ချောက်ရာအထိချောချဖို့အတွက်ပထမအတုပ်အမေရိကန်တပ်ဖွဲ့ဝင်တွေအခုသတင်းပတ်မှာစတင်ထွက်ခွာမယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတွေကပြောကြားထားပါတယ်။ဗီအိုအမေရိကန်တန်ညာပိုင်းမြန်မာဝတ္တာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိတိုက်တော်မီတာ19ကီလိုဟတ်15ဒီငါ3ညတိုက်တော်မီတာ20ကီလိုဟတ်16ရှစ်ခွန်3ညတိုက်တော်မီတာ27ကီလိုဟတ်16ရှစ်ခွန်3ညတိုက်တော်မီတာ20ကီလိုဟတ်16ဒီငါ3ညပထ မြန်မာနိုင်ငံမှာအမျိုးသားအဆင့်ဗဟုကော်မတီဖွဲ့စည်းလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်ဆောင်ရွက်တဲ့ဒီဗဟုကော်မတီမှာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးပြည်ထောင်စုဝန်ကြီးကျန်းမာရေးနဲ့အာဇာပြည်ထောင်စုဝန်ကြီးတို့ကအတွင်းရေးမှူးတွေအဖြစ်ပါဝင်ပါတယ်။ကျန်းမာရေးနဲ့အာဇာဝန်ကြီးဌာနအမြင့်တဲ့အတွင်းဝင်နဲ့ပြည်ထောင်စုအစိုးရရုံးအမြင့်တဲ့အတွင်းဝင်တို့ကလည်းတွဲဖက်အတွင်းရေးမှူးတွေအဖြစ်ဆောင်ရွက်ကြမှာဖြစ်ပါတယ်။COVID-19 ကာယောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟုကော်မတီမှပြည်ထရေးကာကွယ်ရေးဟိုတယ်ခရီးပို့ဆောင်ဆက်သွယ်ရေးစတဲ့မြန်မာနိုင်ငံမှာရှိတဲ့ဝင်ကြီးဌာနအားလုံးနီးပါးရဲ့ဝင်ကြီးတွေကလည်းအဖွဲ့ဝင်တွေအဖြစ်ပါဝင်ကြပါတယ်။ COVID-19 အဆုတ်ယောဂါကာကွယ်ထိန်းချုပ်ကူတာရေးဆိုင်ရာအရေးပေါ်အစည်းအဝေးကိုမနေ့တုန်းကကျင်းပခဲ့ပြီးတဲ့နောက်အမျိုးသားအဆင့်ဗဟုကော်မတီကိုဒီကနေ့ဖွဲ့စည်းလိုက်တာဖြစ်ပါတယ်။ COVID-19 ယောဂါဟာလူစုလူဝေးများတဲ့နေရာတွေမှာကူးစက်မှုမြန်ဆန်နိုင်တာကြောင့်တကြံမန်တက်တွေနဲ့ရေကစားတာအပါအဝင်လူစုလူဝေးနဲ့ကျင်းပတဲ့အခမ်းအနားတွေပွဲလန်းသဘင်တွေကိုဒီကနေ့မတ်လ23ရက်နေ့ကစပြီးတော့ဧပြီလ30ရက်နေ့ထိကျင်းပခွင့်မပြုရပ်ဆိုင်းထားတဲ့အကြောင်းနိုင်ငံတော်သမ္မတရုံးကအမိန့်ထုတ်ပြန်ပါတယ်။မတ်လ12ရက်ကြာသပြီးနေ့ည10နာရီအချိန်အထိမြန်မာနိုင်ငံမှာ COVID-19 ရောဂါဖြစ်ပွားသူမရှိသေးဘူးဆိုတာကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီရောဂါနဲ့ပတ်သက်လို့ပြည်သူလူထုအနေနဲ့သတင်းမှားတွေကောလာဟလတွေကိုမယုံကြဘူးနဲ့ကျန်းမာရေးနဲ့အာဂျီစားဝင်ကြီးဌာနကအချိန်နဲ့တပြေးညီထုတ်ပြန်ပေးနေတဲ့သတိပေးနှိုးဆော်ချက်တွေအတိုင်းတိတိကျကျလိုက်နာဆောင်ရွက်ကြဖို့အတွက်သမ္မတရုံးရဲ့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်
။ကနေဒါဝန်ကြီးချုပ် Justin Trudeau ရဲ့ဇနီးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတယ်ဆိုတော့ကိုစမ်းသပ်တွေ့ရှိပြီးတဲ့နောက်ဝန်ကြီးချုပ် Trudeau ဟာဘယ်သူနဲ့မှမတွေ့ဘဲနှစ်ပတ်ကြာသူ့ဘာသာသူတည်တံ့ခွဲနေတော့မှဖြစ်ပါတယ်။ဝန်ကြီးချုပ်ကတော့ Sophie Gregory Trudeau ကတော့နေကောင်းတယ်လို့ကနေဒါဝန်ကြီးချုပ်ရုံးရဲ့ကြေညာပေးနေမှာပြောပါတယ်။ဒါပြန်ဝန်ကြီးချုပ် Trudeau ဟာလည်းကျန်းမာမှာရှိနေပြီးတော့ coronavirus နဲ့သက်ဆိုင်တဲ့ဘာယောဂါလက္ခဏာမှမပြကြောင်းဒါမှလည်းဆရာဝန်လေးရဲ့အကြံပေးချက်အရဝန်ကြီးချုပ်ဟာစလီရဲ့ကြာဘူးနဲ့မှမတွေ့ဘဲတယောက်တည်းတည်ဆပ်ခွင့်နေတော့မှဖြစ်တယ်ဆိုပြီးတော့ဝန်ကြီးချုပ်ရဲ့ကြေညာချက်မှာပြောထားပါတယ်ကမ္ဘာတော်မှာ coronavirus ကူးစက်ခံရသူအရေးအတွက်တိုးလာပေမဲ့လည်း virus ကူးစက်ခံရသူတွေကအတော်များများဟာပြန်ပြီးတော့နေကောင်းလာနေတယ်ဆိုပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကတော့ကြေညာထားပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်မကူးစက်မှုရဲ့ကြက်တံခံနေရတဲ့ဒီဥရောပအစုရှယ်ဈေးကွက်တွေမှာဒီကနေ့ဈေးတွေတက်နေပြီမဲ့အရင်ရက်တွေကတချိန်တိုးကျထားတဲ့ဈေးတွေကိုတော့ပြန်မကမိသေးပါဘူး။မကြာမီတုန်းကဖွင့်တဲ့ဒီနယူးယောက်မြို့ Wall Street ဈေးကွက်မှာတော့ဈေးတွေ300ခိုင်နှုန်းထက်မနည်းတက်နေပါဗျ။လန်ဒန်၊ဂျာမနီ၊ဖရန့်ဖတ်၊ပြင်သစ်၊ပါရီနဲ့ Italy, Milano, Gadi, Sushia, Zegua, Dumale, and Nezon, Tongyagai, Nongziri, Dabare, American Behoven, Japan Behovenoga, Banai Taka, Muri, Lonirani, and Dukulu, Ziri, Bianjani Raba, Say Big Dwavi, Shede, Asha, Zegua, Rigaro, Zejari, and Big Dwagi Raba, American Wall Street, Zegua, Martin, Nire, Dow Jones, and Yungain Ziri, Nesanti Yagai, Nongjo, Jasingelo, Black Mandy, Lutinza, Bionire,
ဒီရောဂါပိုကူးစက်ထားတယ်လို့စံသက်အတီးပြုတ်ထားတဲ့လူနာတယောက်မှမရှိသေးပါဘူး။ဗိုင်းရပ်စ်နဲ့ပတ်သက်တဲ့အခြေအနေအရရက်ကိုအစိုးရဘက်ကတရင်အတိအကျထုတ်ပြန်နေတယ်လို့ထိန်ချန်ဖုံးကွယ်ထားတာမရှိဘူးလို့လည်းဦးစောထေကပြောပါတယ်။
နောက်နိုင်ငံတော်ဘိုင်းအနေနဲ့အရင်ဆန်ဖို့အရင်ဆန်နေတဲ့လဲကျွန်တော်တို့ကြိတ်ခွဲနေတာတွေဝယ်စုပေါင်းထားပြီးတန်ချိန်တစ်ပေါင်းဝယ်လောလောဆယ်ရ
အရန်ဟိုမြန်ဆန်နေတဲ့သတင်းချက်လက်ခစ်မှာတော့ဘလို့မှဖုံးလို့မရဘူးကျွန်တော်တို့တကယ်မရှိဘူးအခုချိန်ဒီပေါ့နော်အခုချိန်ဒီမြန်မာနိုင်ငံမှာကူးစက်သူတယောက်မှမရှိဘူး
COVID-19 ကြောင့်ဖြစ်တဲ့အဆုတ်ရောင်ယောဂါကာကွယ်ထိန်းချုပ်ကုသရေးဆိုင်ရာအရေးပေါ်အစည်းအဝေးတစ်ရက်ကိုပြီးခဲ့တဲ့ကြာတာရင်းကနေပြည်တော်မှာဒေါက်ဆန်းစုကြည်ကိုရိုင်ဦးစီးကျင်းပခဲ့ပြီးတဲ့နောက်တနေ့မှာပဲအစိုးရဘက်ကသတင်းစာရှင်းလင်းပွဲလုပ်ပြီးဂရုကိုအာမခံပြောဆိုတာသမရယုံကကြေညာချက်ထုတ်ပြန်လာတွေကိုဇက်တိုက်ဆိုသလိုလုံလာခဲ့တာပါဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တွေထဲမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်ပြီးပြည်အောင်စုဝန်ကြီးအများပြပါဝင်တဲ့COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီဖွဲ့စည်းတာလူစုလူဝေးအခမ်းအနားတွေတကြံပွဲအတွက်မန္တလေးဆောက်ကျင်းပတာတွေအပါအဝင်ပွဲလန်းသဘင်တွေမလုပ်ဖို့ပန်ကြားတာရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးပြည်ထောင်စုဝန်ကြီးဆောင်တဲ့စီးပွားရေးတက်ရောက်မှုတွေအပေါ်ကုစားရေးလုပ်ငန်းကော်မတီတွေဖွဲ့စည်းတာတွေပါဝင်ပါရှင်
မမေခါသတင်းပေးပို့ခဲ့တာဖြစ်ပါလေရှင်ဒီ COVID-19 ရောဂါကူးစက်မှုတွေကြောင့်မို့လို့ခရက်အနေနဲ့ဒီစက်ရုံတွေပိတ်ပြီးအလုပ်သမားတွေထိခိုက်ရတဲ့အခြေအနေတွေတစ်ဆက်တည်းတင်ပြပေးကြပါမယ်မြန်မာနိုင်ငံတွင်းကအထည်ဆက်ယုံတွေထဲမှာတော့ပိတ်သိမ်းတာတွေလှုပ်သားလျှော့ချတာတွေကြောင့်အထည်ချုပ်လှုပ်သား 8,000 ကျော်လောက်အလုပ်လက်မဲ့ဖြစ်သွားပါတယ်။နောက်ထပ်ပိတ်သိမ်းမဲ့ဆက်ယုံတွေကလည်းရှိနေတာကြောင့်အလုပ်သမားတွေအနေနဲ့ဥပဒေအတိုင်းအကျိုးခံစား권ရဖို့ညှိနှိုင်းနေတယ်လို့အလုပ်သမားရေးရာပြည်ထောင်စုဝန်ကြီးကပြောပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ရဲ့တပ်ရက်မှုကြောင့်အခုလိုမျိုးဖြစ်လာတဲ့အခြေအနေတွေကိုတော့ VOA သတင်းတော့ကိုစောထက်အစူးစီးတင်ပြထားပါတယ်။
ကိုရိုနာဗိုင်းရပ်စ် COVID-19 တကမ္ဘာလုံးမှာကူးစက်ပြန့်နှံ့နေရတဲ့အမျှတရုတ်ကုန်ကျန်းနဲ့လဲပတ်နေရဲ့ပြည်တွင်းအထည်ချုပ်လုပ်ငန်းတွေအတွက်ကုန်ကျန်းခက်ခဲလာပြီးတချို့စိတ်ယုံတွေကတော့ပိတ်သိမ်းသွားပါတယ်။ထပ်ပြီးပိတ်သိမ်းတာတွေရှိနေတဲ့အတွက်အလုပ်သမားတွေညံ့မှုမရှိအောင်နီးလန်းရှာနေကြောင်းအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးသိန်းစွေကနေပြည်တော်မှာမတ်လ13ရက်တောက်ချနေ့ကပြောသွားပါတယ်
။ဟိုပိတ်ဖို့စီစဉ်နေဆိုတဲ့စိတ်ယုံ20လောက်ရှိတယ်လို့ ongoing process ပေါ့ရှိပြီပါတယ်။အဲ့ဒါကိုလည်းပဲလူထုလူညီဆက်ပြီးမှဘယ်ဘာကြောင့်ပြစ်တာလဲဘယ်ချိန်မှာပြစ်မှာလဲနောက်တော့မှဥပဒေနဲ့ညီအကျိုးခံစားဝင်နေလို့ကြားရတဲ့ဘယ်လိုလုပ်မလဲဆိုတာကိုသက်ဆိုင်ရာဌာနကတာဝန်ရှိတဲ့လူတွေညှိနှိုင်းနေမှာဒါကိုလည်းပဲထုတ်ပြန်သွားမှာဖြစ်ပါတယ
် COVID-19 ရဲ့တက်ရောက်မှုကြောင့်ကုန်ပစ္စည်းအမှားမလာတော့တာကုန်ကျန်းပြက်လက်တာလုပ်ငန်းလည်ပတ်နေရဲ့မြေကိုဆက်ပြီးမငှားတော့တာစသဖြင့်အခြေအနေမျိုးမျိုးရှိနေတာပါရန်ကုန်နဲ့ပဲခူးနှစ်ခုပေါင်းမှာယာယီပိတ်သိမ်းလိုက်တဲ့စက်ရုံက6ရုံအပြီးပိတ်သိမ်းလိုက်တဲ့စက်ရုံက9ရုံလုတ်သားအင်အားလျှော့လိုက်တဲ့စစ်ရုံက3ရုံရှိပြီးလုတ်သား8000ကျော်လောက်အလုဆုံးရှုံးခဲ့ကြောင်းမြန်မာနိုင်ငံစက်မှုလက်မှုနှင့်ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုသမားသမဂ္ဂများအဖွဲ့ချုပ်အထွေထွေအတွင်းရုံးမှဦးတက်နှင်းအောင်က VOA ကိုပြောပါတယ်အလုရှင်လုတ်သမားပြဿနာကိုကုန်ကျန်းပြတ်လက်တဲ့ဆိုရဲ့အကြောင်းရှာပြီးပိတ်ရဆိုရင်အစိုးရအနေနဲ့စနစ်တကျစီစဉ်သိညောင်းဒါတွေကိုလည်းမကြခင်လုပ်ဖို့ရှိရဲ့အလုရှင်လုတ်သမားအစိုးရသုံးပွင့်ဆိုင်အစည်းအဝေးမှာစဉ်းစားသိညောင်းသူကပြောပါတယ်
ဒီကကျွန်တော်တို့ကဒီ3ပိုင်းပါပေါ့နော်။အဲဒီဆက်ရုံလေးပြည့်ပြည့်အားလုံးဒီကပိတ်ဖို့လို့ပေါ့နော်။နောက်တစ်ခုကကြတော့ဒီဟိုအလုပ်ရှင်တွေရဲ့အဆက်အသွယ်လာမှာပေါ့လို့နောက်ဒီအလုပ်မင်းတွေနဲ့ဒီဆန္ဒပြတဲ့မှောက်တာတွေဒီချိန်မှာမလုပ်ဖို့လို့ပါလို့တော့ဆောလို့အကောင်သွားလို့ရှိတယ်
။စမှုစုံလုပ်သားတွေဟာအ ਨੇ ဆုံးဒုက္ခလာတာတုံ့ပြန်တတ်မှတ်ပြီးဖို့အစိုးရအလုပ်ရှင်နဲ့ညှိနှိုင်းတာတွေလုပ်နေချိန်မှာပဲအခုလိုအခြေအနေတွေကြောင့်ပိုပြီးခက်ခဲလာပါတယ်။ဒီရပိုင်းအတွင်းပိတ်သိမ်းသွားတဲ့စေယုံတွေကအလုပ်သမားတွေဟာတခြားအလုပ်တွေကိုပြောင်းရွှေ့နိုင်ဖို့ကြိုးစားနေကြပေမယ့်အလုပ်လက်မဲ့ဖြစ်သွားသူတွေအားလုံးအလုပ်ပြန်ရမယ့်အလားအလာကတော့မရေရာလှပါဘူး
။ဒါကတော့ကိုရိုနာဗိုင်းရပ်စ်ရဲ့တက်ရောက်မှုကြောင့်အခုလိုမျိုးဒီမြန်မာအလုပ်သမားတွေထိခိုက်နေရတဲ့အခြေအနေကိုစောထက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းပါပဲဒီ COVID-19 ရောဂါကူးစက်ခံရမှာကိုဆိုရင်လို့ဗုဒ္ဓဘာသာမှာရောက်နေကြတဲ့ဖျားဘူးမြန်မာတွေကိုပြန်ပြီးတော့ခေါ်ဖို့စီစဉ်နေတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ဗုဒ္ဓဘာသာမှာရောက်နေတဲ့မြန်မာနိုင်ငံသား2000ကျော်ကိုမတ်လ22ရက်နေ့မှာအားလုံးပြန်ခေါ်มาဖြစ်တယ်လို့ဗုဒ္ဓဘာသာဖျားဖူးကော်မတီဥက္ကဋ္ဌဦးမောင်မြင့်က VOA ကိုပြောပါရယ်။ကမ္ဘာနိုင်ငံအသီးသီးကဗုဒ္ဓဘာသာဖျားဖူးခီးသွားတွေကိုမတ်လ23ရက်နေ့ကနေဧပြီလ15ရက်နေ့အထိပိတ်ပင်လိုက်တဲ့အကြောင်းအိန္ဒိယအစိုးရကနေကြေညာလိုက်ပြီးတဲ့နောက်မှာအခုလိုပြန်ခေါ်ဖို့စီစဉ်ထားတာဖြစ်ပါရယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်မအိမ်တန်နာထွန်းကသတင်းပေးပို့ထားပါရယ်။
ကိုရိုနာဗိုင်းရပ်စ်ကိုတားဆီးဖို့အတွက်ကမ္ဘာနိုင်ငံအသီးသီးကခရီးသွားတွေကိုမတ်လ23ရက်နေ့ကနေဧပြီ15ရက်နေ့အထိအိန္ဒိယကနိုင်ငံတွင်းဝင်ရောက်ခွင့်ကိုပိတ်ပင်ထားတာကြောင့်မြန်မာနိုင်ငံကနေဗုဒ္ဓဂါယာကိုဖျားဖူးရောက်နေကြတဲ့မြန်မာတွေကိုပြန်ခေါ်နိုင်ဖို့အိန္ဒိယတန်ယုံနဲ့ဆွေးနွေးပြီးလှုပ်ဆောင်နေပြီဖြစ်တယ်လို့ဗုဒ္ဓဂါယာဖျားဖူးလုပ်ငန်းကော်မတီဥက္ကဋ္ဌဦးမောင်မြင့်ကပြောပါတယ
်သူတို့နိုင်ငံတွေအသီးသီးတွေနဲ့အားလုံး22ရက်နေ့နောက်ဆုံးထားပြီးအပြည့်ပြန်ခေါ်တော့မယ်တော့အားလုံးစိတ်ဖြစ်ပါတယ်panic ဖြစ်ကြပါနဲ့ဟိုဗမာပြည်မှာ panic အရန်ဖြစ်နေကြတယ်အဲ့တော့ဒါကိုကျွန်တော်ထည့်ပြောချင်ပါတယ
်ဗုဒ္ဓဂါယာကို ရှာပြန်မြန်မာနိုင်ငံသားအစီအတွက်2005ရာကျော်ရှိပြီကုမ္ပဏီတွေရဲ့အစီအစဉ်သွားကြတာဖြစ်တဲ့အတွက်သက်ဆိုင်ရာကုမ္ပဏီတွေကအတုံးလိုက်ပြန်ခေါ်ဖို့စီစဉ်နေတာပါဒါကြောင့်မြန်မာနိုင်ငံမှာကြန့်ရှိနေကြတဲ့မိသားစုဝင်တွေအနေနဲ့လည်းအရန်စိတ်မပူကြဖို့ဥမ္မာမြင့်ကပြောပါတယ်ဖျားဖို့ခရီးသွားတွေကိုပြန်ခေါ်နိုင်ဖို့ဗုဒ္ဓဂါယာဖျားဖို့လုပ်ငန်းကော်မတီကစီစဉ်ဆွေးနွေးနေတ
ဘာမှရောက်နေတဲ့ဗမာကြီးတွေဆိုတော့စိတ်မပူပါနဲ့ဆိုတဲ့အကြောင်းကိုကျွန်တော်တို့ပြောလိုက်တယ်ပြောလိုက်တော့မှကျွန်တော်တို့ကခုနပြောတဲ့တန်တဲ့အလုပ်တွေအပြင်ဒီဘက်မှာရှိတဲ့ charter flight company တွေနဲ့ဒီနေ့နှစ်နာရီမှာကျွန်တော်တို့စီဝေးအားလုံးစစ်စစ်နာနာလုပ်ပြီးတော့သူတို့ရဲ့စနစ်တကျလုပ်ထားတဲ့လုပ်ဆောင်ချက်တွေအကုန်လုံးကိုကျွန်တော်ချိန်ညားချက်နှစ်ဆိုပြီးထုတ်ပြန်လိုက်တာဖြစ်ပါတယ်
ဗုဒ္ဓဂါယာကိုခရီးသည်ပို့ဆောင်ပေးနေတဲ့ကုမ္ပဏီတွေကနေလက်မှတ်ဝယ်ယူထားကြတဲ့ခရီးသည်တွေကိုမိမိတို့လိုက်ပါရမယ့်နေရက်နဲ့လေချောင်းတို့ကိုစနစ်တကျတင်ပို့ထားပြီးဖြစ်တယ်လို့ထွက်ခွာမဲ့နေရက်နဲ့အချိန်တို့ကိုအကြောင်းအချမ်းကြောင့်မသိရှိရသေးရင်လည်းအယောင်ကိုယ်စားလှယ်တွေနဲ့လုပ်ငန်းကော်မတီတို့စီဆက်သွယ်စုံစမ်းနိုင်တယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။ February 19ရက်နေ့ကအိန္ဒိယနိုင်ငံဘီဟာပြည်နယ်ခါယာပြည်ပြည်ဆိုင်ရာလေဆိပ်မှာမြန်မာနိုင်ငံသားတဦးကို COVID-19 ရောဂါသံသယလက္ခဏာတွေနဲ့တွေ့ရှိခဲ့တယ်လို့အိန္ဒိယသတင်းတွေကဖော်ပြခဲ့ပါတယ်။ဒါပေမဲ့စစ်ဆေးပြီးတဲ့နောက်ရောဂါမရှိတဲ့အတွက် February 22ရက်နေ့မှာဆေးရုံကဆင်ခွင့်ပြုခဲ့ပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်မတ်လ12ရက်နေ့မှာပထမဆုံးသေသူတဦးရှိခဲ့ပြီးရောဂါပိုးကူးဆက်ထားသူ80ကျော်ရှိတဲ့အကြောင်းအိန္ဒိယကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်ရှင်။
VOA မြန်မာပိုင်းသတင်းတော့မအိမ်တန်တာထွန်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ COVID-19 ရောဂါကူးစက်မှုဆိုင်ရာသတင်းလွှာတွေသတင်းပေးပို့ချက်တွေအပြီးမှာတော့မြန်မာနိုင်ငံတွေကရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်မှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေတွေနဲ့အရက်သားထိခိုက်ဒေဆုံးမှုတွေဖြစ်နေတဲ့အကြောင်းသတင်းလွှာတွေကိုတင်ဆက်ပေးချင်ပါတယ်။ရခိုင်ပြည်နယ်မြောက်ဦးနဲ့ကြောက်တော်မြို့နယ်တွေဘက်မှာတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့တပ်မတော်တို့ကြားတောက်ကြနေကထိတ်တိုက်တိုက်ပွဲတွေဖြစ်တာမရှိပဲမနက်ပိုင်းမှာတော့ပြစ်ခတ်မှုတွေကြောင့်အရက်သား3ဦးထက်မနည်းသေဆုံးပြီး30နီးပါးဒဏ်ရာရခဲ့တယ်ဆိုတာကိုဒေသခံတွေကဆက်သွယ်မေးမြန်းချက်တွေအရာသိရပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကဆက်ပြီးပြောပြပေးပါရှင
်ခိုင်နောက်ပိုင်းကမြောက်မြို့နယ်တင်ညိုစစ်ဆောင်စခန်းအတွင်းကိုတောက်ကြနေမနက်ပိုင်းကလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်တာကြောင့်စစ်ဆောင်7ဦးဒဏ်ရာရရှိခဲ့တယ်လို့တင်ညိုစစ်ဆောင်စခန်းတာဝန်ခံတဦးကပြောပါတယ်
မနက်ကောင်ကတည်းကစွဲလောက်ကဖြစ်တာပြန်အချောင်းမင်းပတ်သက်ဟိုဆက်ပြေးစေပြေးဆောင်ကျွန်တော်စေပြေးဆောင်စတန်းတဲကိုတခါတည်း15မိနစ်လောက်တန်းပြီးကိုပြေးခဲ့တာအနာကြီးလင်းနေလင်းနေရောအကုန်လုံးပြစ်တာအစီခွန်မကဟိုတက်မ66လို့ပါတယ်ဒဏ်ရာရတဲ့သူတွေကတော့12ယောက်ပဲခင်ဗျာ4ယောက်စွန့်ရတဲ့ဆီမှာရှိတာလက်ရှိဒဏ်ရာရတဲ့သူတွေကတော့ကျွန်တော်ဟိုမြောက်ဦးစီးရင်ကိုပို့ဆောင်ကြတယ်တင်ညိုစီးရင်ဝန်ကျင်ထဲမှာတင်ညိုဟိုလူနာစောင့်နေတဲ့မိမကြီးတယောက်ကိုဒီလိုဟာတခါတည်းစီယုံထဲကိုပြစ်တာတို့ level ကိုပြီးသွားတယ်သူကတော့အစွန်ရအောင်လို့လာဆဲမှာသူကတော့အဓိကအစွန်ရအောင်ပါ
နေ့လေပိုင်းမှာလေကြောက်တော်မျိုးနဲ့တင်ကတာစီကြီးအောင်မှာပြစ်ခတ်တာကြောင့်ဒေသခံ၃ဦးတေဆုံးပြီး၄ဦးဒဏ်ရာရရှိခဲ့တယ်လို့နေအိမ်တွေလည်းမီးလောင်နေတယ်လို့တာစီဒေသခံ၃ဦးကပြောပါတယ
်။ဟိုတာစီကြီးအောင်မှာပေတဲ့လူက၃ယောက်ပဲမိန်းကလေး၁ယောက်ယောက်ချက်နေယောက်ဒဏ်ရာရကတနက်နေရာရတဲ့လူက၁ယောက်အဲထူးလို့တန်းပုံနဲ့ထူးတဲ့ခဲရက၃ယောက်သူကမှလည်းပေတဲ့လူက၃ယောက်ဒဏ်ရာရလူက၄ယောက်
မြောက်မြို့နယ်ရန်ကုန်စစ်တွေကားလမ်းမှာရှိတဲ့တရက်တပင်ကျေးရွာနဲ့အနီးနားကကျေးရွာတွေမှာလည်းမနက်ပိုင်းကပြစ်ခတ်မှုတွေတိမ်ဒေသခံ9ဦးတန်းရရှိခဲ့တယ်လို့တရက်တပင်ကျေးရွာသားတဦးကပြောပါတယ
်။မနက်9နာရီပုံမှန်ကျလောက်ရှိနေပြစ်ခတ်တန်းကြားတယ်ပြစ်ခတ်တန်းကြားတော့ကျွန်တော်အခုဟိုအပေါ်ထဲမှာအိုက်တဲ့ကနေအောက်အင်အောက်ကကိုဆင်းပြလာတယ်။အင်အောက်ကဆင်းပြလာတော့ကြီးလိုက်တဲ့ကကြတော့သားရေနဲ့ဖြစ်လာတယ်ပေါ့။ရေနဲ့ဖြစ်လာပြီးတော့ရန်တန်းကနေဟိုကျွန်တော်တို့ကတော့ဗာမသိညာလေးသူတို့ကတော့ပြစ်ခတ်သွားတာပဲပေါ့။တိုက်ပွဲတွေပါလေဖြစ်လာတယ်မရှိပါဘူးကျွန်တော်တို့ရွာထဲမှာတော့အဲတင်ရတာကတော့ကျွန်တော်တို့ရွာမှာအဲ၃ယောက်ပါကျွန်တော်တို့ရွာကနောက်ရွာဆိုတာကတော့ကိုပါလေဒီမဟာမုံနီမှာတယောက်ရတယ်ခြေတလုံးမှာချက်ထိလို့ပြောတယ်ပြီးလို့ရှိရင်တောင်ဦးရွာမှာတယောက်ရတယ်ကိုကျွန်တော်လည်းအဲ့ဒါမိသလားတော့အဲ့ဒါပဲ
ညာဦးမြို့နယ်တင်ကပေါင်းတုတ်ချေရွာမှာလေမနေ့ပိုင်းကပြစ်ခတ်မှုတွေမှာပေါင်းတုတ်ဒေသခံ၉ဦးတန်ရပြီး၄ဦးကစိုးရင်ရတယ်လို့ပေါင်းတုတ်ချေရွာနေတန်ရှင်ပင်ချေရွာသားတူဦးကပြောပါတယ်
တမတော်ကအဲ့လိုမျိုးလာတဲ့အခါမှာဟိုလက်နက်ငယ်တွေနဲ့ဟိုပစ်ခတ်ခဲ့တာလို့ပြောတယ်အဲ့ဒီအသေးပြောတော့မရှိဘူးမွတ်စလင်၉ဦးကတော့တင်ရရကြတယ်အမျိုးသမီးက၅ယောက်အမျိုးသား၄ယောက်၄ယောက်ကတော့နည်းနည်းတင်ရနည်းနည်းပြင်းတယ်ဒါပေမဲ့အသေးအမည်စိုးရင်ရတဲ့နေတော့မဟုတ်ဘူး
ဒီပြစ်ခတ်မှုတွေဟာတမ်တော်လက်ရှိလိုရခိုင်တပ်တော်အရေးဖက်ကဆက်ဆွေးပြောဆိုပါတယ်။ဒါနဲ့ပတ်သက်ပြီးတမ်တော်ရဲ့တုံ့ပြန်ချက်ကိုတရားဖို့တာဝန်ရှိသူတွေကို VOA ကအချင်းချင်းဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံချေဆိုသူမရှိခဲ့ပါဘူး။
Takaro, Yakai Binevaga, see it, Chinigo, Vio, Drinda, Kota, Nanga, Drin Bibugera, Piparishin, the Satebabe, Dijakainta, Ine, Soya Sita, do Jasiburi, down Tikai Nai, Niare, Chindi Nevaga, Lulu, Chinigo, Lady Biabi, Jamare, see every Bakarine, Yinsai Niare, Chindi Ne, Bella, Yumaro, San Abawin, Sana Yakari, Bella Navy, Dedaka, Lulu, and Yabine, Yinsai Niababi, Dilo Chinigo, Pishin Bibu,
တမရောကာကွယ်ရေးဦးစီးချုပ်ကိုရောဒေသခံအာဏာပိုင်တွေကအခုညတောင်းထားပေမဲ့လက်ရှိအချိန်ထိတော့ဘာအကူအညီမှမရသေးပါဘူးဒီစားထဲမှာမှညမထွက်ရအမိန့်ကိုအခွင့်အောင်းယူပြီးတော့ဖောက်ထွင်းခိုးယူမှုတွေကျူးလွန်မှုတွေကလည်းပို့ပြီးတော့များလာနေပါတယ်အခြေအနေတွေကိုစုစည်းပြီးတော့ဖီအိုရဲ့သတင်းတော့နိုင်ငံအင်ကသတင်းပေးဖို့ထားပါတယ်ဘလဝမျိုးကအစွာတီးတီးနဲ့ဖွဲ့စည်းထားတဲ့စာနာရိတ်ခါတယ်ယူရေးကော်
ဒီကလက်ရှိအခြေအနေကမြန်မာပြည်ထဲကိုတက်တူလမ်းကြောင်းပြတ်တောင်းနေတာကဒါလည်း60ကျော်ပြီဘယ်လိုမှမျိုးပေါ်မှာရောမျိုးနေမှာခင်ဗျငတ်ပြက်နေပြီဒီဟိုက်စပီဒ်ဘာလို့လေနေတာဘုရားတိလေးနေနဲ့တိုင်းပြည်အမြင်အရောက်ဒီပြည်နိုင်ရောနည်းနည်းလုံးလုံးတည်းတည်းနေနေလို့ကျွန်တော်တို့သိရခဲ့တယ်ခင်ဗျမျိုးနဲ့အုတ်ချင်မှုအနေနဲ့မင်းကသူ့ဘောနောက်ဒီရခိုင်ပြည်နယ်ချက်တော်မျိုးနဲ့ချင်းပြည်န
ကြီးကကြတဲ့ကလတာမြစ်ကြောင်းကနေဂုံစီတဲယူသားကိုလုံချုံရေးရဆိုင်ငံသားဖို့မြို့နယ်အုပ်ချုပ်ရေးမှုကပြောတယ်လို့ဦးစိန်ထွန်းလကပြန်ပြောပြပါတယ်ပလဝမြို့နယ်မိုင်40ဝေးတဲ့စမီးမြို့နယ်ခွဲဘက်မှာချင်းပြည်နယ်ဆိုရကနေတဘာဝဘေးနဲ့စစ်ဘေးတွေထားတဲ့ဆိုင်အချောင်ရကျော်လောက်ရှိပေမဲ့လည်းတဲယူဖို့အတွက်ကြတော့စရေးကြီးတယ်လို့ကာရမန်တွေလည်းမတော်ရဲကြဘူးလို့သူကဆိုပါတယ်
လက်ရှိပြည်ဝမျိုးနယ်မှာစံရိတ်ခပြလာနေတယ်လို့ဖောက်ထွင်းမှုတွေကလည်းများပြားနေတယ်လို့ဦးစိန်ထွန်းလကဆက်ပြောပါတယ်။အဲ့ဆောင်ရှိတဲ့ဝေလိုကအောင်တောက်လာတဲ့တံခါးအလူရဲ့ဝေကြတာဒီအခြေတရောင်းနဲ့ဒီအမျိုးပေါ်မှာတော့မှအနမကငါးလုံးချက်သားတဲ့အင်ညာသုံးလုံးဝေကြတယ်လို့ဒီကလေးတွေကတော့မြေကြီးတကအစာပြေစားဖို့ဒီအချိန်ရောက်နေပါပြီ။ဘယ်လိုမှမျိုးပေါ်မှာလည်းဒီဖောက်ထွင်းမှုတွေကသုံ
ကျွန်တော်မြို့ကတော့ညချောင်းနဲ့ညချိတ်သိမ့်ကိုကျွန်တော်တို့ဆိုးဆိုးလို့ဒီလိုကြည့်ရတယ်ရှင်းပြနေဟာခါမြို့ကိုရောက်လာတဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဘူဂျုံမှုကြီးမင်းအောင်လှိုင်ကိုလည်းပလဲဝါမြို့ရဲ့စန္ဒရိတ်ကခက်ခဲကိုကူညီဖြည့်ရှင်းပေးဖို့ဟာခါမြို့မီမြို့ဖားတွေကတောင်းဆိုခဲ့ပါတယ်မန္လာဆက်တရနေ့ကဟာခါမြို့တော်ခမတွင်မြို့မီမြို့ဖားတွေနဲ့လူထုတွေ့ဆုံပွဲမှာ ये खाल तो नहीं पेटो नहीं है तेरे वाह ये जाओ ना कुंज जाओ ना तो पेट खालो लिख चले गए सिया पेटो तेरे वाह सिंह बांग लाओ तब नाइन से ये खाल तो ले वो ये तो जाओ ना जब निकाल है जा सिंह पेसे तो आ रहे थे ना चाबी तो दिया वाले तो क्यों वाह जो दिवाले तब नाइन सोच रहा हूँ चूसा बामे यो सारो सिंह बामे सिंह रोस मोरो पेट खाला है तब का नहीं तो बता की जरो चूसा ले सो तो दी जाओ
清明的所有一部教育事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事故事 င်လောက်ရှိနေပြီဖြစ်ပါတယ်ခင်ဗျာ
ဒါကတော့ချင်းပြည်နယ်ဘက်ကအခြေအနေကိုနိုင်ကွင်းအင်ကသတင်းပေးပို့ခဲ့တာဖြစ်ပါလိမ့်ရှင်။တောက်ကြများအတွက်သတင်းလွှာရင်းနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့အမျိုးသမီးခန္ဓာ၊သုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်နဲ့တူသိပ္ပံနဲ့နည်းပညာခန္ဓာတွေကိုနားဆင်ရဖို့ရှိပါလိမ့်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။2020ပြည့်နှစ်မတ်လ13ရက်တောက်ကြနေညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့ခလိုင်းဒိုမီတာ 19.25 32တို့ကနေည10:00အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရမှာပါ။အမျိုးသမီးကဏ္ဍသုတဆောင်လေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာတော့ကြောင်မီးသွေးလောင်စာသုံးတအားထုတ်လုပ်မှုအပေါ်မှာအမြင်သဘောထားတွေဘယ်လိုရှိပါသလဲ။
ဖို့မျိုးပြီးဖို့မျိုးတွေဒီနာအိမ်နာမိချင်းရောပါရောတိုင်းတိုင်းတစ်ကဘာလုံးကအကုန်လုံးသုံးနေတာဘာဖြစ်လို့သုံးတာလဲဆိုတာလေးပဲ
ပညာရှင်တွေရဲ့သုံးသပ်ဆွေးနွေးမှုနောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးကြပါတယ်ရှင်အခုအရင်ဦးဆုံးအပတ်စဉ်ကဏ္ဍတွေကအမျိုးသမီးကဏ္ဍကိုထုတ်လွှင့်တင်ဆက်ပေးမှာပါရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးသက်ဖြတ်တယ်ဆိုတဲ့ဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကနေ ICJ နိုင်ငံတကာခုံရုံးမှာမြန်မာနိုင်ငံပေါ်တရားစွဲဆိုထားတဲ့အမှုကိစ္စအပေါ်လေ့လာသိရှိလိုတဲ့ Harvard Law School ကနိုင်ငံတကာဥပဒေပညာတွေကိုသင်ယူနေတဲ့ကျောင်းသားတွေကိုလူခွေအထူးပြုရှေ့နေဥပဒေပညာရှင်မတ်ယီမွန်ထွန်းကရှင်းလင်းဆွေးနွေးခဲ့ပါတယ်။မတ်ယီမွန်ထွန်းဟာငယ်စဉ်ကတည်းကဒုက္ခသည်တစ်ဦးဖြစ်နေကနေဒါနိုင်ငံကိုရောက်ရှိခဲ့ပြီးတော့ဥပဒေပညာရပ်တွေကိုအထူးစိတ်ဝင်စားလေ့လာခဲ့သူဖြစ်ပါတယ်။နှစ်ပေါင်း20ကျော်ကြာမြန်မာနိုင်ငံဆိုင်ရာလူခွေလှုပ်ရှားမှုတွေလူခွေကာကွယ်မှုတွေကိုလည်းဒီဇိုင်းမတ်မတ်လှုပ်ဆောင်ခဲ့သူဖြစ်ပါတယ်။နိုင်ငံတကာလူခွေရှင်တွေတူဦးလည်းဖြစ် Harvard Law School ရဲ့ဥပဒေပညာရှင်မတ်ယီမွန်ထွန်းကိုဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာအတွက် VOA သတင်းတော့မအေးအေးမှာကဆက်သွယ်မေးမြန်းထားတာကိုတင်ဆက်ပေးလိုက်ပါတယ်ရှင
်ကျွန်တော်အဒီမလောက်တဲ့ဒီဥပဒေကြောင့်မဟာဗတ်လော့စူကဥပဒေကြောင့်မှကျွန်မလက်ချာလေဆိုတော့ကျွန်မဒီမှာတရားဥပဒေကြီးခွင့်ရနေတာပတ်ပြီးတော့ဆရာမလုပ်ခဲ့ပါတော့ဟာဗတ်လော့စူမှာလက်ချာလုပ်နေတယ်ဥပဒေကြောင့်မှခလေးတွေကစိတ်ဝင်စားတယ်ဒီ International Court of Justice ကို ICJ မှာဖြစ်ပြနေတဲ့အမှုမြန်မာပြည်နဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုတော့ကျွန်မအပြင်တခြားရှင်တွေကဥပါခေါ်ဒီစစ်ပိတ်ခေါ်ပြီးကျွန်မတို့သိပြရတယ်ပေါ့တော့ဒီအမှုနဲ့စိတ်ကိစ္စမှာရှင်းနေပြီးနော် Legal Team နဲ့မှာပါတယ်ဒီကျွန်မကိုယ်တိုင်ကတော့ဒီနေ့ရှိနေတာဒါပေမဲ့မြန်မာပြည်ကြီးခင်ဒီစာမေးလိုက်တာ2020ရှိပြီဆိုတော့ကျွန်မကလည်း expectation ရှိနေအနေနဲ့ဒီပြည်ထဲမှာဒီ case ကိုဘယ်လိုမျိုး reaction လုပ်လဲဘယ်လိုမျိုးလက်ခံလဲမလက်ခံလဲဆိုတာသိပြရတာပေါ့ဆိုကျွန်မတို့ဒီအနေနဲ့ကမှန်မှန်ဒီအခုနေနဲ့ subset ရဲ့ event ပွဲတွေလုပ်တယ်ပေါ့နော်ပွဲတွေတော့ပြင်ကြတဲ့ဟာလည်း presentation တွေလုပ်တယ်အဲ့ဒါဖြစ်ချင်တော့ကျွန်မကိုယ်တိုင်ကလည်းမြန်မာပြည်ကြီးစာမေးမြန်မာပြည်ကြီးခင်ဒီစာမေးကြားနေတာတော့အဲ့ဒါအပြင်ဒီဒီတွင်နဲ့အဖြစ်ဖြစ်နေတဲ့လူ international human rights issue တွေမြန်မာပြည်ကြားနေကြဆိုတော့ဒီအရင်အပတ်ကကျမတို့ကပါအကြောင်းအာပွဲလုပ်လဲဆိုတော့အမှန်တိုင်းပြောရင်ဒီဥပဒေကြောင်းမှာခလေးတွေကစိတ်ဝင်စားတယ်ဒီ international court of justice ကို ICJ မှာဖြစ်ပြနေတဲ့အမှုမြန်မာပြည်နဲ့ပတ်သက်ပြီးတော့ပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီဆိုသူရကဒီ ICJ နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီကျောင်းသားတွေကစိတ်ဝင်စားမှုတွေရှိလားကျောင်းသားတွေကဘယ်လိုတွေပြန်မေးကြလဲပေါ့နော်
အမှန်တမ်းပြောရင်တော့ပေါ့နော်ဒီတိကျတရားဥပဒေကြီးကဘလော့ကမှာဆိုရင်မြန်မာနိုင်ငံမှာချိုးဖောက်ခဲ့တဲ့လူခွင့်ချိုးဖောက်ခဲ့တာတွေလည်းပြန်ပြီးတော့တော်မြန်မာနိုင်ငံနဲ့ပတ်သက်တဲ့စိတ်ဆင်ခြင်ပါလားရှိရအဲ့ဒါဒီလိုတင်နေတာဆောင်းနေတာလည်းဒီလိုပြန်ကြမှာလည်း resolution တွေအများကြီးရတွေ့ရအဲ့လိုပဲဒီအမှုပေါ့နော် ICJ အမှုတွေလည်းဒီဆိုင်ရာတရားဥပဒေကြီးကျောင်းသားတွေအပြင်ရှေ့နေရအစပါစိတ်ရပါတယ်ဒါပေမဲ့ဆိုတော့ genocide ဆိုရင်ဒီအမှုကြီးအရင်အဲ့ဒါကတော့အမှုတစ်ခုဖြစ်တယ်ပေါ့နော်ဆိုတော့တောင်းတတဲ့အဲ့လိုမျိုး ICJ လိုမျိုးခုံရင်းမှာ genocide အမှုကပြင်မှုကတော့ခဲတယ်ခက်ခဲလက်ခက်ခဲပြီးတော့ရှာလက်ရှာတယ်အခုဒီမြန်မာမှုနဲ့မှာပါတယ်သုံးမျိုးလည်းရှိတယ်ကျန်တဲ့အချိန်ကြီးမှာဆိုရင် genocide ပြောတဲ့အမှုက ICC ကနော် International Criminal Court ပြန်မြန်မာပို့ပြီးဖြစ်တဲ့လို့ရှိရပေါ့နော်ဒါပေမဲ့ဒီအမှုကဘာကြောင့်ဒီတွေကဆက်ရင်သွားလဲဆိုတော့ဖြစ်က genocide convention ကိုဇမ်ဘီယာရောမြန်မာရောကလိုက်လာပြီးတော့ဆိုင်းထုတ်ထားတယ်စဉ်းမဲ့လက်လိုက်ဆိုင်းထုတ်ထားတယ်ဟာဒါပေမဲ့ဒီလိုမျိုးသက်သေနဲ့ပတ်သက်ပြီးတော့ဇမ်ဘီယာအနေနဲ့
ตาวินอยู่ပြီးတော့အကျိုးအရင်းယူကိုကျိုးစားတဲ့ဟာနဲ့ပတ်သက်ပြီးတော့ပေါ့เนาะဘယ်လိုမျိုးဒီအခုဖြစ်ပြလာလဲပြီးတော့အခုလောလောဆယ်ဒီရေချဲညောင်းမှာပဲသင်ချက်ချက်ချတဲ့ဟာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအနေနဲ့ဘယ်လိုမျိုးဆွန့်ရှိရဲ့ဟာတွေကိုကြားအောင်ပြောပါတော့ကျွန်မတွေအနေနဲ့လည်းဒီလိုမျိုးပေါ့เนาะမယိမလို့အမြင်ကဘယ်လိုရှိလဲဒီမြန်မာနိုင်ငံကဒီ ICJ တက်လောက်ရအောင်ပေါ့เนาะဒီလူမျိုးတုံးတက်ချက်မှုတွေကျူးလွန်တယ်လို့မယိမလို့ရောယူဆလာပြန် ဒီမှာနေနေပြောပေါ့เนาะဒီကျွန်တော်ဆက်ဖြစ်လာမဖြစ်လာဆိုတာကခွန်ရုံးနေနေဆက်ချက်တာမဟုတ်ဘူးဒါပေမဲ့သိကြတာတော့အခုလက်ပတ်မှတ်မှာပြည်သူတနာတွေရောဒီတောင်းများစွာဒီထန့်ခွဲရအရှိန်အခွင့်အရေးတွေကိုရှင်းလို့အောက်ကနေပေါ့เนาะဒီလိုမျိုးဒီတစ်ခုရဲ့အခွင့်အရေးတွေကိုရှင်းချုပ်ထားတာတော့ဒါဖြစ်နေခဲ့ကြတာပေါ့เนาะဒါဆိုတော့ဒီအမှုအမေနဲ့က ဒီအားဖြင့်ခွန်ရုံးအနေနဲ့လက်ထက်နဲ့အပြင်ဒီပရိုဖက်ရှင်နယ်များပေါ့နော်ဒီမျိုးစုကတော့ဒီကျွန်တော်ပြောချက်သွားပြီဒါပေမဲ့ဒီပြည်တွင်းထဲမှာကြံရင်းထက်တဲ့6-3ကျော်လူစုတစ်စုကတော့ဒါမျိုးကာကွယ်ပေးမယ်တကယ်ရောအရေးကြီးတာအမှန်တမ်းပြောရရင်အမှန်အစ်မအနေနဲ့ကတော့ဒီကဲလို့ကပြည်တွင်းထဲမှာတရားဥပဒေစိုးမိုးရေးရှိတဲ့ပြည်နယ်လျှောက်လျှောက်ဟိုကျူးလွန်တဲ့လူတွေကိုအရေးကြီးနိုင်တယ်
တယ်နဲ့လက်မထင်းချင်းလိုက်တဲ့ဆိုရင်တိုင်းတိုင်းလူကြတော့များများကစီစီဆိုင်ရာခုံရောက်ကြမှာမဟုတ်ဘူးဒါပေမဲ့မြန်မာနိုင်ငံမှာတစ်ခါမှတကယ်ချင်းချင်းရှာရှာလူချင်းချင်းချိုးဖောက်တဲ့ဟိုလေအများကြီးပြန်နေဒီလူငယ်တစ်ခုတည်းမဟုတ်ဘူးလေတိုင်းတိုင်းလုံးမှာပြတ်နေတာထင်ရှားပါလိမ့်တွေ့ရတယ
်ခုလောက်တာဆိုရင်ဒီလူခွင့်ရေးတွေလောက်တာဆိုရင်ဒါ20ရှိပြီပေါ့နော်
ဟုတ်ကဲ့ဒီမှာဒီနဲ့ပတ်သက်ပြီးတော့ advocacy level မှာပေါ့နော်ဆိုတော့အခုလာသမဏမှာပြင်ပြတာဒီစစ်ဆေးရစကားလာနေစပြီးတော့လည်းပေါ့နော်ဒါပေမဲ့ဒီ Harvard ဥပဒေကြောင့်မှာစာမသင်ရင်တော့ကျွန်မကိုယ်အကြည့်ရင်းနဲ့မှာလေးဟက်တီးပြီးဟိုဟာဒီနေ့ကလူခွင့်ရေးကာကွယ်ရေးမျိုးတွေပေါ့ Human Rights Defender တွေနဲ့ NGO တွေနဲ့ဒီနေ့ကရှုံးတွေတွေနဲ့ training တွေလုပ်ပြီးတော့ကျွန်မအနေနဲ့ strategic education ခေါ်အမှုတွေကိုဒီနေ့မှာအဝမ်းသိနေအမှုတွေနဲ့ပတ်သက်တာတို့ freedom of expression ခေါ်ဟိုဒီနေ့မှာလွတ်လပ်လပ်ပြောခွင့်ဆိုကဲတော့အမျိုးသမီးခွင့်ရအမျိုးသမီးစံထက်ကိစ္စတွေနဲ့ပတ်သက်ပြီးဆိုတော့ဒီနေ့ကအမျိုးသမီးဖွဲ့တွေလက်ထမားဖွဲ့တွေမျိုးသမီးခံပြည်အစီအစာတွေနဲ့ကျောင်းသားဖွဲ့ကြီးတွေနဲ့ဒီပေါင်းလဲပြီးဒီမှာရှင်းနေပြီးဒီနေ့ရှင်းနေတဲ့ training တွေလုပ်တဲ့အမှုတွေနဲ့တာဝန်ယူရပေါ့ဆိုတော့အဲ့ဒါကျွန်မလေးနဲ့တီးလိုက်တဲ့ဟိုမှာစနစ်ကလည်းဟိုမှာဆက်ချောက်ရှိအဲ့ဒီအဖွဲ့ကြီးမှာလည်း justice track ပေါ့နော်ဆိုတော့ကြားပြီးမှပေါ့ကျွန်မတို့ဒီလက်ပန်းလက်ပန်းကျောင်းသားရိုက်နေတဲ့အဖွဲ့တွေပတ်သက်ပြီးဒီကျောင်းသားတွေတမန်ရေးပြတီးရတယ်ဒီနေ့လှုပ်ပေးဖို့fact petition campaign နဲ့လက်ချက်ဆက်မှာလဲကျွန်တော်တို့ပါဝင်ခဲ့တဲ့အဲ့လိုကလက်တောင်းတောင်းမှာမင်းဆောင်ဘုံနဲ့ပုံပြီးတော့ဂျမ်းတက်ခံရှိတဲ့ရှေ့အဲဒီအဝါပဲတောင်းလာပြီး next ကစိတ်ဆာမှာလဲကျွန်တော်တို့အရေးကြီးကြတဲ့ရောချင်းစိတ်ဆာတွေရဖို့အတွက်ပေါ့နော်ရရပြည့်ညှိကြီးရောရကြတဲ့ဟိုပြပြမယ် civil criminal ဟိုမှာကျွန်တော်တို့တာဝန်ယူခဲ့တယ်ပေါ့နော်အဲ့တော့ကျွန်မဒီနေ့ရှေ့နေတယ်လူတော်ခိုင်နေပေးခဲ့တယ်ဘလို့လိုမျိုးဒီဆိုင်ရာတရားဥပဒေ provision တွေထားပါတော့ပေါ့နော်ဒီတော့ there's a convention on rights of the child or UDH ရတော့ဒီလိုမျိုးအပြည့်ဆိုင်ရာတရားဥပဒေစစ်စာတွေကဘလို့မျိုးဒီနေ့မှာခိုင်ရင်းအောင်လုပ်လဲ strategic mediation ကိန်းအမှုတွေပေါ့နော်အမှုတွေလာတာပဲဖြစ်ဖြစ် argument တွေအခြေခံဥပဒေတွေသုံးပြီး argument တွေလူခွင့်ရ argument တွေဘလို့လုပ်ရမလဲဆိုတာအဲ့လိုမျိုး training တွေကျွန်မလေးနဲ့ဒီနေ့မှာလုပ်ခဲ့တယ်လုပ်ပြီးတော့2016မှာကျွန်မဒီဟာဒီဒီကောင်နဲ့ကျမတို့ခေါ်တဲ့recruit လုပ်တဲ့အတွက်ကျမတို့မှာအခု clinical instructor နဲ့ lecturer on law နဲ့ Harvard ဒီကောင်မှာအဖြစ်ကိုကြီးစားနေပတ်သက်ပြီးတော့ဒါပေမဲ့ကျမရဲ့ class နဲ့အပြင်ကျမရဲ့ program line ကို clinic ဆိုကျမတို့ကလက်တွေ့ကျောင်းသားတွေသင်ပေးတာပေါ့နော်ဟုတ်ကဲ့တော့မယင်မွန်နေနဲ့ပေါ့နော်ဒီအနှစ်20နီးပါးလောက်ကိုဒီလူခွင့်ရေးကိစ္စတွေကိုကြည်ကြည်နဲ့လောက်ခဲ့တယ်ခက်ခဲဝင်လောက်ခဲ့တယ်ဆိုတော့အခုလက်ရှိအခြေအနေမှာရောဒီ ICJ တက်ပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံအစိုးရဘောပေါ့လားစစ်တပ်ဘောသူတို့ရဲ့အဖြစ်မှုတွေကိုပြောင်းလဲလားရှင ်ကျွန်တော်အနေနဲ့ခင်ဗျာကမြင်လာတော့ပြောင်းလဲတယ်လို့တော့ပြောလို့မရအောင်ရှင်ဒါပေမဲ့ဒီ ICJ အမှုဆက်တာပြက်ပြင်းနဲ့အခုတည်းက you know ဒီ ICJ အမှုကတော့ဟုတ်တယ်ရှိတယ်ဒါပေမဲ့စေကြတာတော့ပြည်တွင်းထဲမှာရင်းကြိုင်းကကြည့်ရမှာပါနိုင်ပေါ့နော်ကြောက်ကလေးနဲ့ဒီမိုကရေစီတကယ်ဒီမိုကရေစီရောက်အောင်ကြားမှာပေါ့မြန်မာနိုင်ငံအနေနဲ့အဲ့လိုလေဟိုအကြမ်းဖက်မှုတွေရပ်သိမ်းအောင်ဘယ်လိုလုပ်လဲအခုရခိုင်ပြည်မှာလည်းဖြစ်ရင်ဒီ ICJ အမှုသာဖြစ်ပေမဲ့
ဒီအေးနဲ့စက်မြောက်ကြတယ်မှာဖြစ်ကြရပြီရပုံးလွားတာလည်းမရှိဘူးအဲ့လိုပဲဒီကြောင်းသားကြောင်းနေတဲ့မှာဘုံတွေကျန်ချီရတော့ကြောင်းသားကလေးပြင်းနေတဲ့တေးရပတ်တာကိုလည်းမလိုက်ဝေါ်ခွိုင်းနေတာဆက်ဖြစ်နေတာလည်းရှိတယ်ဟုတ်ပြောချင်တာလေဒီကရပုံးလွားတာလည်းမမြင်ရဘူးတော့ပြီးတော့ဘယ်လိုမျိုးနေရတဲ့ကောင်များရှောက်နေစေဟာကဒီတော့ရှိလည်းမပေါ်အကောင့်ထဲပေါ်လာလို့မပြေဘူးပေါ်လာလည်းရှိတယ် ก็ลงมาเนี่ยไม่เอาเล่นแค่ชื่อแต่ถ้าเป็นแม่ตีจาระเราดีเจนเนอร์เช่นแค่ชื่อเนี่ยอยากเป็นว่าอะไรเนี่ยมีอาวุธเอาไปแล้วเราไม่มีเงินเลยแต่กูไม่ชอบเนี่ยเสียหาจ้าที่จะทำแบบเอาการเงินพอร์ตเราไม่เป็นอย่างนั้นส่วนที่นั่นเนี่ยดีเป็นอาชีพ ปัญญาอีกแล้วทำไมถึงต้องมีแบบไปจากคนยังยากเกินยังยากไปมาไม่ได้มาดีดีดีดีงั้นสิเดี๋ยวเนี่ยเนี่ยต้องยังไงอ่ะเนี่ยต้องชอบใจเจ้าที่อาณาเชนเอาการนี้เป็นเรื่องเล็กๆเดียวพี่บอกลูกคือพี่เจ้าเนี่ยเดี๋ยวยังยังอย่างนี้มันยังเชื่อใจหาทางไหนจะมาเป็นเรื่องเนี่ยเดี๋ยวตัวมีอะไรอย่างเงี้ยก็ยังไม่เชื่อใจ
မေးမှာစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တော်ရရှင်ဒီကိုမနေ့ဖြန်စနေညတိုင်းလီလိုက်စီစဉ်မှာဆွေးနွေးမယ့်အကြောင်းအရာနဲ့မိတ်ဆက်ပေးပါရစီရှင်။
ဘာနိုင်ငံများပြားမှာပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အန်ဒရေကြောင့်ဘောလုံးမိုးတွေအပါအဝင်လူစုလူဝေးပွဲလမ်းတစ်ပင်အခမ်းအနားတွေကိုရွှေ့ဆိုင်းပယ်ဖျက်ထားကြပါတယ်။ ဒီအန်ဒရယ်ကနေလုံးဝကင်းလွတ်ပြီးလို့ပြောနိုင်တာမဟုတ်သေးပါဘူး။ဒါကြောင့်တိတ်မကြခင်ကာလမှာကြာရောက်တော်မဲ့တကြံရေကစားပွဲတွေကိုပုံမှန်အတိုင်းလုပ်တင်ပါသလား။ဒါမှမဟုတ်ပယ်ဖြတ်တင်ပါသလား။အခုလာမယ့်စနေနေ့တိုင်းရီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာတိုင်းရီပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေနေ့မှာပို့ထားပေးပါ။ကိုဆွေး င်ပေးတော့မှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-232-382-999လေး၊ email လိပ်စာက burmese@voanews.com ၊ Facebook က VOA Burmese News ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ။
ပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေတဲ့ကဒီသတင်းမဲ့ရဲ့သုတဆုံးလေးအမေရိကန်တခွင်အစီအစဉ်မှာတော့ပြည်သူ့အခွင့်အရေးတောင်းဆိုလှုပ်ရှားသူ Rosa Parks အကြောင်းပြပွဲနောက် African American သမိုင်းလာဖြစ်နေအတိမတ်ပြုခံရအောင်ဆောင်ရွက်လှုပ်ရှားသူ Carter Woodson တို့ရဲ့အကြောင်းဒီသတင်းပတ်ရဲ့သုတဆုံးလေးအမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်တင်ပြထားတာနားဆင်ပါရှင်။
ခွေတောင်းဆိုလို့ရှာမှုမှာဥဆောင်ပါဝင်ခဲ့တဲ့ African American လူမဲအမျိုးသမီး Rosa Parks ရဲ့နေ့စဉ်ရေးမှတ်တမ်းဓာတ်ပုံအချက်လက်စာရွက်စာရည်တွေကို Congress လွှတ်တော်စာကြည့်တိုင်းမှာမကြသေးခင်ကခင်းကျင်းပြသခဲ့ပါတယ်။ပြပွဲစီစဉ်သူ Adrian Cannon က
This exhibit tells the full story
Rosa Parks အကြောင်းအပြည့်အစုံပြသထားပါတယ်။ဒီလူခွေရေးတောင်းဆိုလှုပ်ရှားမှုမှာသူပါဝင်ပတ်သက်ခဲ့တဲ့များအကြောင်းအရာတွေပါအနှစ်140အတွင်းဖြစ်ပျက်ခဲ့တဲ့မိသားစုအခြေအနေသူရဲ့အောင်မြင်မှုရှောက်လန်းခဲ့တဲ့ခရီးနေစဉ်ဘဝသူရဲ့အမွေအနှစ်အားလုံးပါပါတယ်
1955ခုနှစ်ဒီဇင်ဘာ1ရက်နေ့ကအဲလဘားမားပြည်နယ်မွန်ဂိုမာရီမှာလူပြစ်ကျက်နေတဲ့ကားထဲလူပြူမျိုးသားတယောက်ထိုင်ဖို့ Rosa Parks ဟာသူ့နေရာကိုဖယ်မပေးခဲ့ပါဘူးအဲ့ဒီအချိန်တုန်းက African American လူမျိုးတွေဟာဘတ်ကားရဲ့အနောက်ပိုင်းမှာသာထိုင်ခွင့်ရှိပြီးတကယ်လို့ကားရှေ့ပိုင်းလူပြူတွေထိုင်တဲ့နေရာမှာပြည့်နေလို့ထိုင်ကြရမရှိရင်လူမျိုးတွေဟာသူတို့ခုံကနေဖယ်ပေးရပါတယ်။ကားပေါ်မှာအဲ့လိုနေရာဖယ်မပေးတာကြောင့် Rosa Parks ဟာအဖမ်းခံရပြီးတော့ဒဏ်ငွေပေးဆောင်ခဲ့ရပါတယ်။ဒါပေမဲ့လည်းသူ့လူရဲ့ဟာလူမျိုးတွေပေါ်ခွဲခြားစီးနင်းစေတဲ့အခြေအနေကိုပြောင်းလဲပစ်ဖို့ဆန္ဒပြလှုပ်ရှားမှုတွေပေါ်ပေါက်လာအောင်လှုံ့ဆော်ပေးရရောက်ခဲ့ပါတယ
်။ We try to show As I said in the beginning, the woman behind the civil rights icon.
ဒီလိုအခွင့်အရေးတောင်းဆိုလှုပ်ရှားမှုနောက်ွယ်က Rosa Parks ဘဝအကြောင်းပြသထားတာပါ။သူယောဂလေ့ကျင့်နေပုံ၊ယောဂဘယ်လိုအနေအထားမျိုးနဲ့လုပ်ရတယ်ဆိုတာကိုရှင်းပြထားတဲ့လက်ရေးမူ။နောက်ကျမတို့မှာတစ်ခုတည်းသောရှိတဲ့သူအပြိုပေါ်ဝင်စားမှာအမျိုးသားတဦးနဲ့တွဲရိုက်ထားတဲ့ပုံဒါရီပြသထားပါတယ်။
အဖိုးဟာတနက်အမြဲဆောင်းထားပြီးတော့အိမ်ထဲကိုအတင်းဝင်ရောက်လာတဲ့ဘသူမဆိုတည်သွားမယ်ဆိုပြီးတော့ချိန်မောင်းခဲ့ကြောင်း Rosa Parks ရေးထားတဲ့စာကိုလည်းပြသထားပါတယ်။အဲ့ဒီချိန်ကအဲလဘားမားပြည်နယ်မှာလူပြူအစွန်းရောက်ဂိုင်း Ku Klux Klan အဖွဲ့ကဒီလူမဲတွေရဲ့အိမ်ကိုအတင်းဝင်ရောက်ပြီးတပ်ဖြတ်သလိုမိရှုဖျက်ဆီးပါတယ်။ပြပွဲလာကြည့်သူ Craig Miller က
I was certainly alive and a young lawyer at the time that
Rosenberg ခွဲခြားဆက်ဆံမှုကိုပြန်အံတူတာကြောင့်နာမည်ကြီးလာတဲ့အချိန်မှာကျွန်တော်ကလူငယ်ရှိနေတယောက်ပါသူခုံကိုဖယ်ပေးဖို့ငင်းဆန်တဲ့ဖြစ်ရပ်ကလည်းတကယ်ကိုမင်းမရနိုင်တဲ့ဖြစ်ရပ်ပါသူ့လှုပ်ရှားမှုတမိုင်းတွေကိုဒီနေ့လေ့လာခဲ့ရတာတကယ်ကိုအကျိုးရှိပါတယ်ရိုစာပါ့ကျာဆယ်စုနှစ်လေးနှစ်ကျော်ကြာပြည်သူ့ခွေးလှုပ်ရှားမှုမှာတက်တက်ကြွကြွပါဝင်ခဲ့ပါတယ်ဒါကြောင့်ကွန်ဂရက်စ်လွှတ်တော်ကရွှေစိတ်စုနဲ့တမရကအယက်သားတွေကိုချီးမြှင့်တဲ့အမြင့်ဆုံးလွတ်လပ်ရေးရှုစိတ်ချီးမြှင့်ခဲ့ရပါတယ်သူဟာ2005ခုနှစ်အသက်62နှစ်အရွယ်မှာကွယ်လွန်ခဲ့ပြီးတဲ့နောက်ကွန်ဂရက်စ်လွှတ်တော်ကရတန်ဒာလိန်ကွန်အမှုအောက်မှာသူ့ရုပ်ကလပ်ကိုအများပြည်သူကာရဝပြုနေအောင်ထားရှိပေးခံခဲ့ရပါတယ်ခင်ဗျာလူငယ်တဲ့ရာစုနှစ်နီးပါးကလူမဲတွေရဲ့သမိုင်းကိုဂုံပြူမှတ်တပ်တင်တဲ့လအဖြစ်သတ်မှတ်ဖို့ကြိုးပမ်းခဲ့သူကာတာဂျီဝူဒ်စင်ရဲ့ဝါရှင်တန်ဒီစီမြို့တော်ကအိမ်ကိုသမိုင်းဝင်အဆောက်အဦအဖြစ်သတ်မှတ်ထားပါတယ်အမေရိကန်အမျိုးသားဥယျာဉ်ဌာနဝန်ထမ်းဂျွန်ဖာလာက
ဒေါက်တာကာရာဂျီဝူဒ်ဆန်ဝါဇ်အမန်ဝစ်ပ
ာဒေါက်တာကာရာဂျီဝူဒ်ဆန်ဟာရီမန်းချက်ကြီးကြီးမားမားရှိတဲ့သူတစ်ယောက်ပါအခွင့်အရေးဆုံးရှုံးနေသူဘဝတူတွေလွတ်မြောက်ရေးစောင့်ခြင်းပေးသူပ
ါအသားအရောင်ခွဲခြားဆက်ဆံမှုလူမဲတွေရဲ့တမိုင်းဖောက်ဖျက်မှုတွေကိုစန့်ကျင်တိုက်ဖျက်တဲ့အနေနဲ့တမိုင်းပညာရှင်လည်းဖြစ်ကျောင်းဆရာလည်းဖြစ်သူဝူဒ်ဆန်ဟာလူမဲတွေရဲ့ဘဝနဲ့ယဉ်ကျေးမှုကိုထိန်းသိမ်းမှုအဖွဲ့ဖွဲ့စည်းခဲ့ပါတယ်
And Dr. Woodson felt that if he could somehow
make an ordinary junju khan ge ya da de bo so de chin ni yayat ko amya ti aw saw yin nai me so yin lu myo ye khwe cha mu re ti cha phi nei sat san khan ya mu re a song tat nai lein me lu tu wa yin ji ba de
Woodson ha America ma shi de lu me lu yi ko pyu su ge de lo African American sa ye sia Booker T Washington ye le ye sa mu re ko le su saung ge pi Negro tamai ja ne ma phaw pya ge ba de Dr. Woodson ye a chang shin pya tu Dexter Hamlet ga
I want folks to walk through this exam.
ဒီနေ့ဖြတ်လျှောက်ပြီးဒေါက်တာဝူဆွန်ရဲ့ဘဝကိုပြန်ပြောင်းထင်ဟပ်ကြည့်နေကြပါတယ်။ဒီရင်ကနေလူ့ခွေးတန်းတူရဖို့လှုပ်ရှားမှုတမိုင်းနဲ့သူ့ဘဝအကြောင်းတွေကိုလည်းပြောပြပါမယ်
။ African American ရဲ့ဘဝနဲ့တမိုင်းလေးလာရေးအသင်းကို1955ခုနှစ်ကဝူဆင်ကဖွဲ့စည်းတည်ထောင်ခဲ့တာပါ။အသင်းဝင် Barbara Dunn က
From 1922 when he purchased this home until 1950 when he died.
1922ခုနှစ်ကဒီအိမ်ကိုသူစဝယ်ခဲ့တာဖြစ်ပြီး1950မှာသူကွယ်လွန်ခဲ့ပါတယ်။သူကအင်မတန်ဉာဏ်ကောင်းပါတယ်။သူရေးခဲ့တာတွေကိုတခြားသူတွေကမထုတ်ဝေမှာကိုစိုးရင်ပြီးသူကိုယ်တိုင်ဒီအိမ်ကနေရိုက်နှိပ်ချန့်ချီခဲ့ပါတယ်
။ဒေါက်တာဝုချင်ဟာသူ့အိမ်မှာလူမဲအခွင့်အရေးလှုပ်ရှားတောင်းဆိုသူတွေခေါင်းဆောင်တွေသမိုင်းပညာရှင်တွေကိုခေါ်ပြီးတင်နန်းပေးလေရှိပါတယ်။သူ့အိမ်ကိုယဉ်ကျေးမှုစင်တာအဖြစ်နဲ့လည်းသူကမြင်စေခြင်းခဲ့တာပါ။သမိုင်းပညာရှင်ဂျူလီယာဂုဒ်မန်ဂက်ဖနီက
I try to share that with my students.
လူမဲတွေကိုဂွန်ပြူတဲ့သမိုင်းတွင်လာအဖြစ်လေးလာရုံသာမဟုတ်ပဲအာမြင့်မှုတွေအတွက်ဂွန်ပြူတဲ့အချိန်အခါဖြစ်တယ်ဆိုတာကိုလည်းကျောင်းသားတွေကိုပြောပြသွားပါမယ်
။ကာတာဝူချင်ရဲ့အမွေနှစ်နဲ့သူ့အိမ်ဟာ African American တွေအတွက်အဖိုးမပြတ်နိုင်တဲ့နေရာတစ်ခုအဖြစ်ကျန်ရှိနေမှာပါခင်ဗျာ။ရှစ်ကြိမ်မြောက် construction ပြိုင်ပွဲမှာဂျူနာပဲမျိုးစုံအသီးရက်တည်တည်စီသူဘူးထောင်တဲ့ချီကိုအသုံးပြုပြီးတော့ရုပ်ပုံဖော်ကြပါရယ်။ကျောင်းသားတွေ၊ဆရာတွေ၊စီးပွားရေးလုပ်ငန်းရှင်တွေဟာအစုအဖွဲ့လိုက်ပြိုင်ပွဲဝင်ကြပါရယ်။ Fredericksburg အစားတောက်အလူခံဌာနက Stephanie Shirley ကပြိုင်ပွဲအကြောင်းအခုလိုရှင်းပြပါရယ်။
We have 9 participants this year.
နေ့မှာအလုံး6ဘွဲ့ပါတယ်ဆိုတော့စီတူဘူးပေါင်9000လောက်တုံးရမယ်တဘောပါ။ဘသူပဲဖြစ်ဖြစ်ဝင်ပြိုင်နိုင်ပါတယ်။တစ်နှစ်ပတ်လုံးရှိနေမှာပါ
။ပြိုင်ပွဲမှာအသုံးပြုမဲ့စီတူဘူးတွေကို Fredericksburg မြို့ကန်တွေကလှူဒါန်းခဲ့တာဖြစ်ပြီးဘလို့ပုံစံမျိုးပုံဖော်မလဲဆိုတာကတော့ပြိုင်ပွဲဝင်တွေလွတ်လပ်စွာဆုံးဖြတ်နိုင်ပါတယ်။ဒါပေမဲ့လည်းဒီနေ့ပြိုင်ပွဲမှာ Las Vegas မြို့နယ်ဆက်ဆက်တာတွေကိုပုံဖော်ပြသမှာပါ။ပြိုင်ပွဲဝင် Kevin Schaffer က
ပုဂါဖဲချက်ပတ်စံစာသုံးတဲ့ချစ်နဲ့အစားလုံးပုံတွေလုပ်ခဲ့ပါတယ်။ဗီဂတ်နဲ့ပတ်သက်တာတွေကိုတခြားသူတွေကလည်းလုပ်ကြတော့ကာစီနိုနဲ့ပတ်သက်တာကိုလုပ်ဖို့ရွေးလိုက်တာပါ
။ပြိုင်ပွဲဝင်တွေရဲ့ပုံတွေကိုကဏ္ဍခုနှစ်ခုခွဲပြီးတော့ဒိုင်လူကြီးတွေကရွေးချယ်ထားတယ်။အေမီလာဆန်ကာပရီယာရာက
We judged on first impression, we judged on structural ingenuity.
အရင်အသွေးတိစောက်မှုအပိုင်းဘူးမှန်ပါတဲ့ဒစိမ့်တွေကိုပါဘလို့အသုံးပြုခဲ့တယ်လဲ။အဓိကကတော့စမ်းသစ်ဖန်တီးမှုအပိုင်းကိုကြည့်တာပါ။နောက်တစ်ခုကတော့ဘလို့စီတုပ်ဘူးအမျိုးအစားကိုသုံးတယ်လဲ။ဥပမာဒီ protein နောက်တစ်ခုကရှက်ရှက်ပါပါလှူကြတဲ့ဈေးကြီးတဲ့စီတုပ်ဘူးတွေကိုသုံးရင်ပိုးပြီးတော့အမှတ်ပေးပါတယ
်။ Construction ပြိုင်ပွဲဟာ Fredericksburg မြို့မှာကျင်းပတဲ့ပြိုင်ပွဲသာမဟုတ်ပဲအစားအစာလိုအပ်တဲ့မိသားစုတွေကိုကူညီထောက်ပံ့မဲ့နိုင်ငံတကာလှုပ်ရှားမှုလည်းဖြစ်ပြီးတော့စေတနာဝန်ထမ်း3000ကျော်လောက်ပါဝင်ကြပါတယ်
ဒီပြိုင်ပွဲကို1992ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးကမ္ဘာတလမြို့ပေါင်း190ကျော်မှာပြိုင်ပွဲကျင်းပခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ချီကာဂိုမြို့မှာကျင်းပခဲ့တဲ့ပြိုင်ပွဲကတော့အကြီးဆုံးဖြစ်ခဲ့ပြီးတော့လိုအပ်သူတွေကိုလှူဒါန်းဖို့အစီအစဉ်ဘူးကီလိုဂရမ်6000ကျော်မြို့ကန်တွေကလှူဒါန်းခဲ့ပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့သုတဆုံးလေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုအပတ်စဉ်ခန္ဓာတွေကသိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒေါခင်မြတ်သက်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမှာစံပြိုးရေးတက်လှုပ်ဆောင်ဖို့ကြိုးစားသူတွေနဲ့တဘာမဝင်းကျင်ကာကွယ်ရေးအတွက်ကြိုးစားသူတွေအကြားအခြေတင်ဖြစ်နေတဲ့ပြဿနာတွေတဲကကြောင်မီသွေးလောင်စာသုံးဓာတ်အထုတ်လုပ်မှုလည်းပါပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးစွန့်ရင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်သာထွေးရဲ့အမြင်ကိုဒီကပတ်မှာပြောပြပေးပါမယ်။မြန်မာနိုင်ငံဟာကမ္ဘာမှာတမကအရှိတောင်အားရမှာပါတဦးချင်းဆွရင်သုံးဆွနိုင်တဲ့ပမာဏအ ਨੇ ဆုံးနိုင်ငံမှာရေအားတန်ရန်စာတကျွေးဝနေပေမဲ့အပြည့်အဝမသုံးနိုင်သေးချိန်မှာနောက်အလားလာကောင်းတစ်ခုဖြစ်တဲ့ကြောင်မီသွေးလောင်စာကိုသုံးဖို့အတွက်စဉ်းစားသင့်မသင့်ကြည့်ကြအောင်ပါမြန်မာနိုင်ငံမှာကြောင်မီသွေးဟာကောင်းကောင်းမွန်မွန်မထွက်ပါဘူးဆရာကြောင်မီသွေးအမျိုးအစားမြန်ပါတယ်ဆရာတကယ်လို့ကြောင်မီသွေးနဲ့မျက်စစ်ထုတ်ဖို့လုပ်မယ်ဆိုလို့ရှိရင်ဒီဆက်ရုံနဲ့တဲဖို့အတွက်ကြောင်မီသွေးကိုပြည်ပနဲ့ဝယ်ရမှာပါဆရာဆရာအဲ့ဒီလိုမျိုးဝယ်ပြီးတော့ပြက်စစ်ထုတ်ရတာကြိုက်ပါမလားဆရာအချိန်နည်းနည်းရှင်းပြပေးပါဆရာ
ဒီလိုရှိတယ်ကြကြောင်မီသွေးရတော့အခိုင်ဈေးစွာကြီးကိုပြင်ပို့ဆောင်တာဆိုတာရှိတယ်ကြအခိုင်ဈေးစွာကျွန်တော်တို့ကအင်ဒိုနီးရှားတို့ဒီဩစတြေးလျတို့မှာအခိုင်ဈေးပေါ့ဗျာဒီဟာအခိုင်ဈေးနဲ့ကျွန်တော်တို့ကပြင်ပို့ဆောင်တာနဲ့တွက်လို့ရှိရင်မြန်မာနိုင်ငံရဲ့တင်ပြပါကြီးကြိုင်ဦးတန်းကသူကအလုံးဝေးกว่าတဲ့နေရာမဟုတ်ဘူးကြဒီမှာထိုင်းနိုင်ငံလိုနေရာနဲ့အင်ဒိုနီးရှားနဲ့အကွာအဝေးနဲ့ကျွန်တော်တို့ဒီကဒီတနေ့တာကြီးတိုင်းတိုင်းဟိုတိုင်းရဲ့အကွာအဝေးနဲ့လည်းဘာမှမကွာဘူးကြ။အဲ့တော့သူ့ရဲ့သဘောကတော့ပေပုဆောင်ကအပေါင်းကျွန်တော်အထိုင်သေးပေါ့ကြ။ပေါင်းတဲ့အချိန်မှာအဲ့ဒီဈေးနဲ့တွက်ရင်ကိုပဲလုံရင်ကိုပဲဓာတ်ထုတ်လို့ကတူနစ်ကို 7.3 something cent ပေါ့ကြ။အမေရိကန်ဒေါ်လာတွက်ရင် cent ပေါ့။ cent something cent ကျွန်တော်ကလုံနိုင်သေးတယ်ကြ။ဒီမှာနိုင်ငံထဲမှာရရစစ်နေတယ်ဆိုရှင်ဘယ်လိုမှဈေးက 5 to 6 တော့56 cent ကြားမှာထွက်ရကြ။အဲ့တော့ကြောင်မီသွေးကိုနိုင်ငံခြားကဝယ်သွင်းလဲပဲ 7 cent ပါလာနဲ့ကျွန်တော်တို့ကမက်ဂါဝတ်ကြိုက်သလောက်ဒီပညာအမြင့်တော်ဗျာအခုမတော်မိတ်ဂျန်ကတက်ဆက်စက်ကြိယာဗလာတွေအတူလုံးပါတဲ့ဒီပညာအမြင့်ကိုတက်လို့ရတဲ့ဓာတ်အားကိုတော့ထုတ်လို့ရတယ်ဗျာ
ဟုတ်ကဲ့ဆရာမြန်မာနိုင်ငံမှာအခုကြောင်မီသွေးသုံးဖို့အမတန်ကြောက်နေကြပါလေဆရာကြောင်မီသွေးကိုသုံးပြီးတော့ဓာတ်ရက်စက်ဓာတ်ဒါကြောက်တင်ပါသလားဆရာနည်းနည်းရှင်းပြပါ
အဲ့ဒါဒီရှိရဲ့ကြာကျွန်တော်တို့ကြောက်တင်ပါလားဆိုတာအမေရိကန်မှာဒီသူ့နိုင်ငံစီးပွားရေးမကြတော့ကြောင်မီးတွေနဲ့ဒီစုရဲပြီးတော့သူ့နိုင်ငံထဲမှာ37ရာခိုင်နှုန်းတော်လေးအစ်စ်ကိုကြောင်မီးတွေနဲ့မောင်းနေတယ်နောက်တော့ကျွန်တော်တရုတ်နိုင်ငံဆိုလို့ရှိရင်68ရာခိုင်နှုန်းကြောင်မီးတွေနဲ့မောင်းနေအိန္ဒိယဆိုရင်86ရာခိုင်နှုန်းမောင်းနေထိုင်းနိုင်ငံဆိုရင်22ရာခိုင်နှုန်းမောင်းနေဗီယက်နမ်ဆိုလို့ရှိရင်ကျွန်တော်30ရာခိုင်နှုန်းလောက်ကိုကြောင်မီးတွေနဲ့မောင်းနေနောက်ဆုံးလေးရန်ရန်စစ်တွေတအားပေါ်ကျော်ရပါတယ်ဆိုပြီးတော့မှသူများကိုရောင်းနေတဲ့လာဥစ္စာပြီးခဲ့တဲ့တနည်းလောက်ကပဲမက္ကဝါ1800ကျော်တောင်မီးတွေအမီပြဲတယ်အဲ့လိုလေသဘောဝတ္ထုတွေရောင်းနေပါတယ်ဆို LNG ထုတ်ရောင်းနေပါတယ်ဆိုတော့မလေးရှားကတောင်မီးတွေကို300လောက်နဲ့ပြည်စစ်ဓာတ်အပြင်ထုတ်ရောင်းနေတယ်ဆိုတော့ဒီနိုင်ငံတွေကျွန်တော်ပြည်စစ်ဓာတ်အားထုတ်တဲ့နေရာမှာဒီလောက်မက္ကဝါတွေအများကြီးကိုတောင်မီးတွေနဲ့ထုတ်တယ်ဆိုလို့ရှိရင်တောင်မီးတွေကကြောက်တင်တယ်ဆိုလို့ရှိရင်အဲ့လူတွေဘယ်လို့တော့မလဲဆရာမရေအကျွန်တော်ကြောက်တင်တာကမကြောက်တင်ဘူးလားဆိုတော့ဆရာမကိုကျွန်တော်သိက္ခာနနေနဲ့အသေးစိတ်ကျွန်တော်ဒါတို့ရာပစ္စည်းတွေကျွန်တော်မပြောတော့ဘူးဖွံ့ဖြိုးပြီးဖွံ့ဖြိုးတဲ့ဒီနားအင်နာမီချင်းရောပါရောတနေ့ဒီကဘာလုံးကအကုန်လုံးသုံးနေတာဘာဖြစ်လို့သုံးတာလဲဆိုတာလေးပဲကျွန်တော်ကသုံးတဲ့အရုံးပဲကလေးပါလေ
ဟုတ်ကဲ့ပါဆရာကြောင်မီးတွေကိုထုတ်တဲ့အခါမှာအစ်စ်နဲ့နီးပညာသုံးရင်လူတွေအတွက်အန္တရာယ်နည်းနည်းလျော့ပါတယ်လို့ပြောပါတယ်ဆရာဆိုတော့ဒီကြောင်မီးသွေးထုတ်တဲ့အနေနဲ့လက်စစ်ဓာတ်ထုတ်တဲ့ကံမှာအဆင့်မြင့်နည်းပညာဘယ်လိုနည်းပညာကိုသုံးရမလဲပြောပြပေးပါဆရာ
။ Yeah အဲ့ဒါကြတော့ကျွန်တော်ကတော့နည်းပညာဆိုတော့ဒီကကြောင်မီးသွေးရိုးရိုးမီးစုပ်ပြီးတော့ဟိုတုန်းကဒီထားစက်ကောင်းကြီးကျွန်တော်ကြောင်မီးသွေးနဲ့သွားတယ်နောက်ပြီးပေလေကြီးကမောကြီးကြောင်မီးသွေးမီးစုပ်ပြီးတော့သွားတယ်ဆိုတော့ဖြစ်ကနေပြီးတော့ကျွန်တော်ကကြောင်းလာလိုက်တာကြောင်မီးသွေးမှာအဆင့်မောင်းရောက်များစွာလူတွေဒုက္ခရှင်တဲ့ဟာတွေရေကြီးခံစားရတဲ့ဟာတွေချော့ချတာ16ဆင့်လောက်ရှိရတယ်ကံမှာအဲ့16ဆင့်လောက်ထဲကကျွန်တော်တို့နိုင်ငံမှာဒီကမ္ဘာ့ရဲ့ World Health Organization က10ခုလောက်ဒီကနိုင်ငံရင်းနှီးထိန်းနိုင်ရင်းတို့ပဲလူတွေစုရတော့နေရာမဟုတ်တဲ့နေရာတွေမှာကျွန်တော်တို့ကထိန်းသိမ်းမောင်းနေစင်ရတယ်လို့ကျွန်တော်ကသိထားပါတယ်ဒီမှာတို့ရဲ့ဘောတော့တောင်းနေ outside ထွက်တဲ့ကိစ္စရှိနေ၊ south pole outside ထွက်တာရှိနေ၊ night class outside ထွက်တာရှိတယ်ပေါ့။ဒီမှာကအမုံမမွားထွက်တာရှိတယ်ပေါ့ဗျာမျိုးစုံပေါ့။အဲ့ဒါတွေအားလုံးကို short ချတဲ့အဆင့်ပေါင်းက16ဆင့်လောက်ရှိတယ်။ဒါနဲ့နောက်ဆုံးပိတ်
ဒီကနေ့လုပ်နေတဲ့အဆင့်နဲ့ရှိပါသေးတယ်။ဒါပေမဲ့အဲ့လောက်ကြီးအဆင့်ကြီးမြင့်လာတော့မှကျွန်တော်ကျပန်ကတော့မှအဲ့ဒီ55ဆက်6အဆင့်နဲ့ပြီးနောက်ဆုံးအဆင့်မြင့်ရမယ့်ဟာကိုသူတို့ကလည်းလုံးလုံးမရှိပါတဲ့ဘောင်းဆိုရေးကြည့်လို့ပါ။အဲ့တော့ကျွန်တော်ကမမတိအဆင့်အောက်ကနေပြီးတော့နံပါတ်16လောက်ရှိအောင်ကျွန်တော်ကလုံးမှဒီကကြိုင်နေတဲ့မိပညာအမြင့်တွေကိုကျွန်တော်ကဆက်ဆံနိုင်
ယ်ကျွန်တော်တို့ကဟိုကနိုင်ငံအကြီးကြီးကတဘောကဂျပန်မှာနိဗ္ဗာန်မြင်နေကြတယ်အမေရိကန်မှာအဲ့လောက်မမြင်တဲ့စေုံတွေလဲနေတယ်အိန္ဒိယမှာအဲ့လောက်မမြင်တဲ့စေုံတွေလဲနေတယ်တရုတ်မှာအဲ့လောက်မမြင်တဲ့စေုံတွေလဲနေတယ်ဒါပါဖြစ်လို့အဲ့လိုနေခဲ့ရတယ်ဆိုတော့လူနေတဲ့နှစ်ပေါင်းအစိတ်30 40ကသူတို့စီးပွားရေးဖြစ်ချင်လို့သူတို့နိုင်ငံဖွံ့ဖြိုးချင်လို့သူတို့ဒုက္ခခံပြီးတော့တည်ခဲ့ကြလို့သူတို့လည်းသူဖွံ့ဖြိုးလာပြီးတော့ဂျာမန်ရဲ့အဲ့လိုဖြစ်တဲ့အချိန်မှာအခုတို့ကအဲ့အစိတ်30ဆိုတဲ့စက်တွေကိုသူက short ချလိုက်အစိတ်30တုန်းကဖောင်းနေတဲ့ကျွန်တော်နိဗ္ဗာန်နဲ့တဲ့ဒီစီရီအတုံးဆွဲတာတွေမပါရမှာတွေနိဗ္ဗာန်မြင့်ဒီစီရီမပါရတော့ short ချပြီးတော့အခုပြန်တည်နေရကြပြန်တည်တော့ဘယ်လောက်တည်လို့ဆိုရင်ဟိုတနေ့ကအီဂျစ်မှာအခုစပြီးတော့တည်တာမက်ဂါဝတ်6000နဲ့အီဂျစ်မှာဒါအီဂျစ်ဆိုရင်နိုင်ငံကြီးဆိုရင်ဒါနိုင်ငံလုံးကိုပြီးပေးနေတယ်ပြောမှာရေးလဲအဆန်ဆိုတဲ့တနင်္ဂနွေကနေပြီးပေးနေတယ်အဲ့လိုပဲတရုတ်မှာလည်းဟိုတနေ့ကမက်ဂါဝတ်4000တလုံးစပြီးတော့တည်ရကြဆိုတာတော့ကျွန်တော်ကပြောချင်တော့သူကနောက်ပိုင်းကြလို့ရှိရင်လူတွေကိုဒုက္ခပေးတဲ့ဟာတွေကို short ချနိုင်တဲ့အဆင့်တွေကဒါပြီးခဲ့တဲ့10စုနှစ်တစုလောက်ကတည်းကစပြီးတော့သူတို့တော်တော် short ချနိုင်တာအခုဆိုရင်ပြေတော် short ချနိုင်တာ
မြန်မာနိုင်ငံမှာကြောင်မီးသွေးသုံးထုတ်ဖို့ကြိုးစားတဲ့အနေထားရော
ကျွန်တော်တို့ဟိုတလောတုန်းကစီရင်မှာလုပ်တဲ့ဒေါ်လန်းစင်ထင်းတို့ဝင်းချိတို့လုပ်နေဆိုတဲ့ဟာကသူကယုံကြည်မှုအပြည့်နဲ့ဗျာယုံကြည်မှုအပြည့်နဲ့ဆိုတာအဲ့ဒီမှာရှိတဲ့လျှက်စစ်ဝင်ကြည့်ရလဲကျွန်တော်တို့ရှိမှာလျှက်စစ်ဟိုပါတော့စီအငိမ့်သားနဲ့သွားတာဆိုတော့သူကလည်းဒီကြပိုင်းကြီးဂက်တီဂက်စာပိုင်းကြီးကြောင်မျိုးစစ်ုံလေးအားလုံးသူမောင်းလာခဲ့လို့ရအဲ့တော့သူကဒါတွေကိုနားလေလေအဲ့လိုပဲရင်းချုပ်ကြီးကလည်းဖြစ်ချင်တယ်နောက်တစ်ခါကျွန်တော်တို့ကရင်ငင်းရဲအဖွဲ့အစည်းကလည်းဖြစ်ချင်တယ်ဗျဒါတိုင်းနဲ့ဘာကြောင့်မဖြစ်သေးရလဲဆိုတော့ဒါတော့နည်းနည်းလေးတော့ပြောရမှာနည်းနည်းဖြစ်ပါတယ်ဘာလို့လဲဆိုတော့အခုဒီမဖြစ်သေးတာဘာကြောင့်လဲဆိုတော့ဒီကတောင်ခံမှုတောင်ဒီအပြည့်ဝနဲ့လိုက်ရမယ်ဒီနေရာလေးပဲလက်ခံမယ်ဆိုလို့ရှိရင်ဒါဖြစ်သင့်တယ်လို့ကျွန်တော်ကယူဆပါတယ
်အင်ဂျင်နီယာဦးမော်တာထွေးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်တိတ်ပန်နဲ့မြင့်တင်ရခဏကိုဒီမှာပဲကျန်းသားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ထောက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့အသိပ္ပံနဲ့ဤပညာအစီအစဉ်ကိုတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးခဲ့တာဖြစ်ပါလေရှင်ဒီအစီအစဉ်ကိုမနေ့ပြန်စနေမနေ့ခင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်တောက်ကြညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်တလှည့်ပြောပြပေးပါအောင်ရှင
်အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကိုရှိမရှိမကြာခင်မှာကျဲကျဲပြန့်ပြန့်စစ်ဆေးနိုင်တော့မယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်စစ်ဆေးနိုင်ဖို့အတားအဆီးဖြစ်နေတဲ့ကြိုးတွေအားလုံးကိုရှင်းလင်းထားပြီလို့သမ္မတကတွစ်တက်လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်ဒါပေမဲ့ဘလောက်အတိုင်းအတာနဲ့ဘလို့စစ်ဆေးနိုင်မှာလဲဆိုတဲ့အသေးစိတ်ကိုတော့သူကရှင်းပြမထားပါဘူးအမေရိကန်ပြည်ထောင်စုမှာစုစုပေါင်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူလောလောဆယ်မှာ 1,900 ကျော်ရှိနေပြီးတော့သေဆုံးသူ40ရှိနေပါတယ်ပိုးကူးစက်မှုကိုတားဆီးနိုင်ဖို့နယူးယောက်မြို့မှာရေးပေါ်အခြေအနေထုတ်ပြန်ထားပြီးတော့လူစုလူဝေးလုပ်တာတွေကိုတားမြစ်ထားပါတယ်ဒါကြောင့်နယူးယောက်မြို့ကနာမည်ကျော် Broadway ပြားဆက်ရုံတွေကိုလည်းယာယီပိတ်ထားပါတယ် Maryland နဲ့ Ohio ပြည်နယ်မှာတော့စာတင်ကျောင်းအလုံးကိုပိတ်လိုက်ပါတယ်ကမ္ဘာတဝိုင်းဧည့်သည်တွေအများဆုံးလာကြတဲ့နေရာတစ်ခုဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်က Disneyland ကစားကွင်းကြီးကိုလည်းမှတ်လတစ်လလုံးပိတ်ထားမယ်လို့ကြေညာပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့ရဲ့ဇနီးမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့ဆိုတာကိုစမ်းသပ်တွေ့ရှိခဲ့ပြီးတဲ့နောက်မှာဝန်ကြီးချုပ် Trudeau လည်းဘယ်သူနဲ့မှဒီသတင်းနှစ်ပတ်ကြာမတွေ့ဘဲတီးကြခွဲနှွေသွားမယ်လို့ကြေညာပါတယ်။ဝင်ကြီးချုပ် Trudeau ဟာချမ်းချမ်းမမရှိနေပြီးတော့ကိုရိုနာဗိုင်းရပ်စ်ပိုးနဲ့သက်ဆိုင်တဲ့ရောဂါလက္ခဏာလည်းမပြကြောင်းဒါပေမဲ့ဆရာဝန်တွေရဲ့အကြံပေးချက်အရဝင်ကြီးချုပ်ဟာ14ရက်ကြာတယောက်တည်းသီးသန့်ခွဲနေသွားမှာဖြစ်တယ်လို့ဝင်ကြီးချုပ်ရုံးရကြေညာချက်မှာပြောထားပါတယ်။ကမ္ဘာတဝန်းဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကြောင့်နိုင်ငံတကာအားကစားပြိုင်ပွဲတွေကိုမြေရိုက်ခန့်မှုတွေရှိလာနေတာမှာအင်္ဂလိပ်ပရီးမီယာလိဂ်နဲ့ဥရောပချန်ပီယံလိဂ်အပါအဝင်ပြိုင်ပွဲတော်တော်များများကိုရပ်ဆိုင်းတာဖြတ်တာတွေရှိနေပါတယ်။အင်္ဂလန်ပရီးမီယာအသင်းလိဂ်မှာဒီအာဆနော်နီးပြနဲ့ Chelsea ကစားသမားတို့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံထားရပြီးတဲ့နောက်ပရီးမီးယားလိဂ်ဘောလုံးပွဲတွေကိုလာမယ့် April 4ရက်နေ့အထိရွှေ့ဆိုင်းလိုက်တယ်လို့ကြေညာလိုက်ပါတယ်ရှင်
သတင်းကြေညာကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လွှင့်မှုကမခင်ဖြူတွေဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကချောင်းစတန်မုတ်ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညာအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြပြချင်းတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.